to the Voice of America in Burmese.
Mingla nya jam ma shin 2019 ခုနှစ်ဒီဇင်ဘာလ1ရက်တနင်္ဂနွေနေ့ညဘက် VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမမများသတင်းအောင်နဲ့အတူညပေးသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်ထားရှိတဲ့အမေရိကန်နိုင်ငံရဲ့မူဝါဒရနဲ့ပတ်သက်ပြီးအတော်လေးကိုစိတ်ဖြတ်မိတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးအကဲအကြံပေးတူကပြောလိုက်ပါတယ်။ဟောင်ကောင်မှာဒီကနေ့ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရဲ့ထောက်ခံတဲ့သူတွေကိုရဲတပ်ဖွဲ့ကအမျိုးယူပုံတွေတုံးပြီးတော့နှိမ်နင်းခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါဗျာ။
အဲ့လိုနိုင်ငံတကာသတင်းတွေပြီးမှတော့ဒီကနေ့မြို့တော်ခမ်းမရှိမှာလူမျိုးရုံးတပ်ဖြတ်မှုစွဲချက်တင်ထားတဲ့ ICJ မှာကိုယ်တိုင်သွားပြီးတော့ဖြေရှင်းမဲ့ဒေါက်တာဆူချီကိုထောက်ခံသူတွေကအခုလိုအားပေးကြပါတယ
်။ကျွန်တော်တက်တီရှိလို့လို့ကျွန်တော်အဖေစုကပေါ်မှာတက်တီရှိဆုံးလူတယောက်ပါ။သူရဲ့နာမည်က
တစ်ဖက်မှာလည်းအခုလိုတိုက်ပွဲတွေအခုလိုမျိုးထောက်ခံပွဲတွေကျင်းပတာမျိုးကအရင်စစ်ဆိုးရလို့ဝါရမှိုင်းတိုက်မှုသာဖြစ်တယ်လို့ဝေဖန်တာတွေလည်းရှိနေပါတယ်။အဲဒီနောက်မြန်မာဒီမိုကရေစီအရေးဆွေးနွေးကမှာတော့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်နဲ့ VOE ရဲ့တီးတန့်တွေ့ဆုံမေးမြန်းချက်အပိုင်းနှစ်ကိုနှာစင်ကြရမှာပါရှင်။အဲဒီနောက်ဒုတိယပိုင်းမှာပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်လို့ပြောပြပါမယ်ရှင်။
အခုနှစ်2019ခုနှစ်တွင်အာရီလိုက်စားမှုတွေစီးပွားရေးကျဆင်းမှုတွေနိုင်ငံရေးလုံခြုံရေးနဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့ဆန္ဒပြတောင်းဆိုမှုတွေဟာကမ္ဘာတဝန်းမှာဖြစ်ပွားခဲ့ပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း16နိုင်ငံထက်မင်းမှာအခုနှစ်တွင်ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာပါ။ဒီအာရှနိုင်ငံတွေထဲမှာတော့ဒီဟောင်ကောင်မှာဆိုရင်တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုစတင်တဲ့ဆန္ဒပြပွဲတွေမိုက်လာမှာစတင်ပြီးတော့ပြီးခဲ့တဲ့ဇွန်လကနေစာပြီးတရင်ဘတ်ကုန်တိုင်းဆန္ဒပြပွဲတွေလုပ်ခဲ့တာဆိုရင်အခုဆိုရင်9လကျော်သွားခဲ့ပြီဖြစ်ပြီးတော့လူတွေတန်းနဲ့ချီပြီးတဲ့ပါဝင်ခဲ့ပါတယ်ဆန္ဒပြပွဲတွေဟာတခါတရံမှာအကြမ်းဖက်တာတွေအထိဖြစ်ခဲ့ပြီးတော့လုံခြုံရေးဘက်တွေဘက်ကလည်းအင်အားသုံးနေတာတွေရှိခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံမှာဆိုရင်လည်းပြီးခဲ့တဲ့စက်တင်ဘာလကအာဂီလိုက်စာမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကအားနည်းတာတွေကြောင့်မြို့ကြီးတချို့မှာဆန္ဒပြတာတွေဖြစ်ခဲ့ပြီးတော့အနည်းဆုံး2ယောက်ထပ်မံနေစီဆုံးခဲ့ပါတယ်ပြည်ထောင်နိုင်ငံမှာဆိုရင်လည်းလုခလာစာမလုံလောက်မှုကုန်စည်လုံးမြင့်တက်မှုဝင်ငွေမညီမျှမှုတွေကြောင့်ဆန္ဒပြတာရဲ့အကြီးအကျယ်ဖြစ်ပေါ်ခဲ့သလိုရုရှားနဲ့စပိန်နိုင်ငံတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးရုရှားနိုင်ငံမှာတော့1500ကျော်ဖမ်းဆီးခံခဲ့ရပြီးတော့တချို့တွေလည်းနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ရပါတယ်။ဒါပြင်ရှေ့လေပိုင်းဒေသကအီရန်နဲ့အီရန်နိုင်ငံတွေမှာလောင်စာဆီးဆေးတက်တာတွေအားကြီးလိုက်စားမှုတွေအစိုးရကအများပြည်သူကိုပေးတဲ့ဝန်ဆောင်မှုညံပြင်းလာတဲ့ကြောင့်ဆန္ဒပြတာတွေဖြစ်ပေါ်ခဲ့ပြီးအီရန်နိုင်ငံမှာ140ကျော်နဲ့အီရန်နိုင်ငံမှာတော့300ကျော်တည်ဆုံးခဲ့တယ်လို့ဆိုပါတယ်။ဒါပြင်အမေရိကတိုက်ဖက်မှာဆိုရင်လည်းအီကွေဒေါ၊ချီလီ၊ဘိုလီးဗီးယား၊ကိုလံဘီးယား၊ဟေတီစတဲ့နိုင်ငံတွေနဲ့ရှေ့လေပိုင်းမှာတော့အီဂျစ်နဲ့လေဘနွန်နိုင်ငံတွေမှာလည်းဆန္ဒပြတာတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ဟောင်ကောင်မှာထောင်ထဲချီတဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေဟာဒီကနေ့တနင်္ဂနွေနောက်ပိုင်းမှာဈေးဆိုင်တွေနဲ့စီကားတဲ့ကျင်းစားကျွေအရက်မှာစုဝေးခဲ့တဲ့အတွက်ရဲတပ်ဖွဲ့ကမျက်ရည်ယိုပုံတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဒီမိုကရေစီအရေးလှုပ်ရှားသူတွေဟာဒီကနေ့စုဝေးချီတဲ့ပွဲ3ခုပြုလုပ်ဖို့စီစဉ်ထားတာပါ။ဟောင်ကောင်ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာကျေးဇူးတင်ကြောင်းပြတဲ့အနေနဲ့သူတို့ဟာအမေရိကန်ကောင်စစ်ဝင်ရုံးရှိကိုလည်းတွားရောက်ခဲ့ပါတယ်။ဆန္ဒပြသူ200လောက်ဟာလည်းအီဒင်ဘရာယဉ်ပြင်ကနေအစိုးရအဆောက်အဦတွေကိုတွားရောက်ပြီးတော့ရဲတပ်ဖွဲ့ကမျက်ရည်ယိုပုံအသုံးပြုတဲ့အပေါ်မှာဆန့်ကျင်ဆန္ဒပြခဲ့ပါတယ်။ဒီမိုကရေစီရေးလှုပ်ရှားသူတွေဟာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုထားပေမဲ့လမ်ကငင်းဆန်နေတာပါ။ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းတဲ့အပေါ်မှာလည်းလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့ကိုသူကငင်းဆန်ပါတယ်။1998ခုနှစ်မှာဟောင်ကောင်ကိုတရုတ်အုပ်ချုပ်မှုအောက်ဗြိတိန်ကလွှဲပြောင်းပေးချိန်တုန်းကဂတိကိုပြုခဲ့တဲ့လွတ်လပ်ခွင့်တွေကိုတရုတ်ကဝင်စုဖက်နေတယ်လို့မြင်ပြီးတဲ့နောက်6လအတွင်းမှာဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။တရုတ်ကတော့ဝင်စုဖက်တယ်ဆိုတာမဟုတ်ဘူးလို့ညင်ထားပြီးတော့အဲ့ဒီအချိန်ကချမှတ်ခဲ့တဲ့တနိုင်ငံစနစ်နှစ်ခုဆိုတာအပေါ်မှာအခိုင်အမာဆက်ရှိတယ်လို့ပြောထားပါတယ်။
မြောက်ကိုရီးယားနိုင်ငံပေါ်ထားရှိတဲ့အမေရိကန်နိုင်ငံရဲ့မူဝါဒရည်နဲ့ပတ်သက်ပြီးတော့အတော်လေးကိုစိတ်ပြက်မိတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးအကဲချန်ပီတူကဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားရည်နဲ့ပတ်သက်ပြီးတော့ဂျာဝန်ဆောင်ရွက်နိုင်မှုအတွက်အမေရိကန်ကတောင်ကိုရီးယားနိုင်ငံကိုလုံခြုံရေးအပြည့်အဝပေးမထားဘူးလို့သူကပြောပါတယ်။ Now Korea and Indian three and nuclear lender the solo law of American in a Maloney Bobido Pilbu Canada and Elule, Korean and a Pong C K San a Pata Bio, Tong Korea Tamago, Champagne, Jose Hunga Pioware. ကိုကဒုတ်ချွေးပြီးတော့မုတ်ချွေးတဲ့ပုံစံမျိုးတော့မလုပ်တင်ကြောင်းမြောက်ကိုရီးယားကိုအရင်ဆုံးမလုံးနေပေးတင်ကြောင်းအဲ့လိုပေးတာအစမပြေမှဒဏ်ခတ်တင်နေဆိုပြီးတော့သူကစက်ပြောပါတယ်မြောက်ကိုရီးယားကအခုနေ့မကုန်ခင်မှာနျူကလ িয়ার ဆွေးနွေးမှုတွေကိုပြန်လုပ်ဖို့အတွက်အမေရိကန်ကိုပြားပေးနေချိန်မှာပဲသူကအခုလိုပြောလိုက်တာပါမြောက်ကိုရီးယားကျွမ်းဆက်မှာတင်းမာမှုတွေပြန်ပြီးတော့ဖြစ်လာခဲ့တော့ ကိုရီးယားနိုင်ငံဟာစိတ်နှောက်ယှက်ဖြစ်စရာကောင်းတဲ့ဂျာဝန်ဆောင်ရွက်သူဖြစ်တယ်လို့လည်းမြောက်ကိုရီးယားဘက်ကဆွဆွဲပြောဆိုလိုက်ပြီးတော့ကိုရီးယားနိုင်ငံကြားစီမံကိန်းတွေမှာလည်းပူးပေါင်းပါဝင်မှုညှင်းဆူထားပါတယ်ခင်ဗျာ
အီရန်နိုင်ငံမှာဆိုးဝါးတဲ့လူညဉ့်ညံမှုအခြေအနေကြောင့်မြို့တော်တဟီရန်အပါအဝင်နေရာအတော်များများမှာကျောင်းတွင်တဲ့တက္ကသိုလ်တွေကိုပိတ်ထားတယ်လို့မင်းစနေနေ့ကအစိုးရသတင်းဌာနရီမှကြေညာပါတယ်။လူညဉ့်ညံမှုမြင့်တက်လာတဲ့အခြေအနေပေါ်မှာရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်ဒုတိယမြို့တော်ဝန်မိုဟာမက်တာခီဇာဒီကအခုလိုကျောင်းတွေကိုပိတ်ထားဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းအီရန်သတင်းဌာန IRNE ကပြောပါတယ်လူငယ်လူကြီးတွေနဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာရှိသူတွေအနေနဲ့အိမ်ထဲမှာပဲနေဖို့သတိပေးထားပြီးတော့အားကစားလှုပ်ရှားမှုတွေမလုပ်ကြဖို့ကိုစနေနေ့ကတားမြစ်ထားပါတယ်မြို့တော်တဟီရန်မှာမိဂိုမြူနဲ့အန်ဒီရရှိတဲ့လူညဉ့်ညံမှုအခြေအနေကိုပိတ်ထားတယ်လို့တာဝန်ရှိသူတွေကိုကိုးကားပြီးတော့ IRNE သတင်းမှာဖော်ပြပါတယ်နိုင်ငံအရှိမျောက်ပိုင်းမာရှတ်မြို့နဲ့အနောက်မျောက်ပိုင်း
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗီယိုကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဆွေနိုင်ငံမတွင်းမြို့မှာမနေ့ပြန်တင်လာနေမှာစတင်ချင်းပါမယ်ရာဇီလူဆိုင်ရာညီလာခံကိုကမ္ဘာတော်မှာရှိတဲ့နိုင်ငံပေါင်း200လောက်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်ရာဇီလူပြောင်းလဲမှုဆိုင်ရာပြည်သူတွေပို့ပြီးတော့စိုးဝါလာနေတယ်ဆိုတော့ဆိုရင်စရာသတိပေးချက်တွေနဲ့အမေရိကန်ကဒီရာဇီလူဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်လာနိုင်တယ်ဆိုတော့ကြက်တွေကဒီညီလာခံကိုအဓိကလွှမ်းမိုးနေတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကုလသမဂ္ဂကထုတ်ပြန်လိုက်တဲ့အစိုးရခန်းစာတစ်စုံရတော့ရာဇီလူပြောင်းလဲမှုတွေကိုတိုက်ဖျက်ဖို့လှုံ့ဆော်နေကြတာတွေဟာတကယ်လက်တွေ့ဘဝမှာထိထိရောက်ရောက်ဖြစ်ဖို့အတွက်လုံလောက်မှုမရှိဘူးဆိုတာကိုပြသနေပါတယ်။ဒါအပြင်ရာဇီလူပြောင်းလဲမှုတိုက်ဖျက်ရေးအတွက်လှုံ့ဆော်နေတာတွေထိရောက်မှုမရှိဘူးဆိုတာကိုပြသတဲ့အနေနဲ့ပြီးခဲ့တဲ့တောက်ချာနေ့ကလည်းကမ္ဘာတဝန်းမှာဆန္ဒပြခဲ့ကြပါတယ်။ရာဇီလူပြောင်းလဲမှုတွေကလူတွေအစိုးပိုင်းကမထင်ထားသလိုမျိုးအမှန်တကယ်လက်တွေ့ဖြစ်လာနေတယ်လို့ Paris မြို့အခြေစိုက်စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ခွန်မျိုးတိုးတက်ရေးအဖွဲ့ OECD အဖွဲ့ကရာဇီလူပြောင်းလဲမှုဆိုင်ရာအကြီးအကဲ Simon Barker ကလည်းပြောလိုက်ပါတယ်ခင်ဗျာ။
နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Apple ကရုရှားနိုင်ငံအတွက်ရေးဆွဲပြုစုတဲ့ဒေတာမြေပုံနဲ့ရာဒီဥတုအခြေအနေပြ App တွေမှာ Crimea ကျွန်းဆွယ်ကိုရုရှားပိုင်နဲ့တစိမ့်ဒေတာအဖြစ်ဖော်ပြခဲ့တဲ့အတွက်ဝေဖန်မှုတွေမြင့်တက်ခဲ့ပြီးတဲ့နောက်မှာ Apple ကဒီအပေါ်ကိုပြန်ပြီးတော့သုံးသပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။အငင်းပွားပွဲနေဆက်ဒေတာနေရာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်ရမလဲဆိုတာအသေးချာလေ့လာသွားမယ်လို့ Apple ပြောခွင့်ရ Trudy Muller ကတောက်ကြနေကပြောပါတယ်။ရုရှားနိုင်ငံအတွင်းသာအကျိုးသက်ရောက်တဲ့ဥပဒေတည်ကြောင်မြေပုံညွှန်အပြောင်းလဲလုပ်တာဖြစ်ပြီးရုရှားပြင်ပမှာမြေပုံညွှန်ပြောင်းလဲတာမရှိဘူးလို့မူလာကပြောပါတယ်။နိုင်ငံတကာဥပဒေတွေအမေရိကန်နဲ့တခြားပြည်တွင်းဥပဒေတွေကိုလေ့လာပြီးမှမြေပုံပေါ်မှာညွှန်ပြချက်တွေတက်ဖို့ဆုံးဖြတ်ခဲ့တာလို့သူကရိုက်တာသတင်းကိုပြောပါတယ်။ Apple အနေနဲ့မူဝါဒတွေကိုအသေးချာပြန်သုံးသပ်ပြီးရင်တော့ပြင်ဆင်မှုတွေလုပ်ကောင်းလုပ်သွားမယ်လို့လည်းမူလာကထပ်လောင်းပြောဆိုပါတယ်။မြေပုံညွှန်းမှာ Crimea ကျွန်းဆွယ်ကိုရုရှားပိုင်တဲ့တစိမ့်ဒေသအဖြစ်ဖော်ပြခဲ့တဲ့အပေါ် American ဆိုင်ရာ Ukraine တန်ယုံက Apple ကုမ္ပဏီကို Crimea ကျွန်းဆွယ်ကအခြေအနေတွေကိုစာရေးသားပြီးရှင်းပြခဲ့တယ်လို့ပြန်လည်ပြင်ဆင်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြောင်းလွတ်လပ်တဲ့ဥရောပအသံကိုပြောဆိုခဲ့ပါတယ်ရှင်။
အယ်ဘေးနီးယားနိုင်ငံမှာဖြစ်ခဲ့တဲ့တင်းဘက်ကငွေလောက်ခတ်ခဲ့ပြီးတဲ့နောက်နိုင်ငံတကာအဆိုင်ဝိုင်းအနေနဲ့အယ်ဘေးနီးယားနိုင်ငံကိုငွေကြေးထောက်ပံ့နေတဲ့ကျွမ်းကျင်သူတွေရဲ့အကူအညီတွေပေးကြဖို့အယ်ဘေးနီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။အယ်ဘေးနီးယားနိုင်ငံတနိုင်ငံနဲ့ပြည်နယ်တည်ဆောက်ရေးလုပ်ငန်းတွေကိုလုပ်ဖို့မဖြစ်နိုင်ဘူးလို့ဝန်ကြီးချုပ်အယ်ဒီရာမာကဒီကနေ့မှပြုလုပ်တဲ့အစိုးရအဖွဲ့အစည်းအဝေးတွင်ပြောပါတယ်။ငရင်နဲ့ပတ်သက်ပြီးပြည်နယ်ထူထောင်ရေးလုပ်ငန်းတွေလုပ်ဖို့အတွက်အစိုးရအသုံးစရိတ်ကိုပြန်လည်ပြင်ဆင်ထားကြောင်းဒါပေမဲ့အယ်ဘေးနီးယားနိုင်ငံအနေနဲ့နိုင်ငံတကာရဲ့အကူအညီတွေကိုလိုအပ်နေစေဖြစ်တယ်လို့သူကပြောပါတယ်။ဒါပြင်သူ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုစာရေးပြီးတောင်းဆိုထားတယ်လို့လည်းဆိုပါတယ်။မင်းရောက်ပျက်စီးတဲ့အတိုင်းအတာပမာဏကိုကဲဖြတ်နိုင်ဖို့အတွက်အမေရိကန်နဲ့ဥရောပသမဂ္ဂကအမျိုးပြအင်ဂျင်နီယာတွေနဲ့ဒေသခံကျောင်းကျင်သူတွေပူးပေါင်းပြီးတော့လှုပ်ဆောင်နေကြပါတယ်။မင်းရောက်အယ်ဘေးနီးယားနိုင်ငံမှာစုစုပေါင်း52ယောက်တည်ဆုံပြီး900ကျော်တန်ရာရခဲ့ပါတယ်။ခြားဝေကယ်ဆယ်ရေးလုပ်ငန်းတွေကိုတော့မနေ့စနေနေ့ကအဆုံးသတ်လိုက်ပြီးဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။မင်းနဲ့ကိုအဆိုးဆုံးခံနိုင်ရတဲ့မြို့တွေထဲကတစ်ခုဖြစ်တဲ့ Dallas မြို့မြို့တော်ဝန်ကတော့အင်္ဂါနေ့ကဖြစ်ခဲ့တဲ့အဲ့ဒီငရင်အတွင်းမှာ52ယောက်ပဲတည်ဆုံခဲ့လို့သူ့အနေနဲ့ကြေလန့်မိတယ်လို့စကားပြောမှားခဲ့တာကြောင့်လူလူတွေကအကြီးကျယ်ဒေါသထွက်ခဲ့တဲ့အတွက်ဒီကနေ့မှာတော့ယာရုကနေနှုတ်ထွက်သွားပါတယ်။ပြင်အား 6.4 ရှိတဲ့ငရင်ကြောင့်အယ်ဘေးနီးယားနိုင်ငံတဝန်အင်ဂျီအဆောက်အုံထောက်နေရာပျက်စီးသွားခဲ့ပြီးတော့9,000ကျော်ဟာနေရမရှိပဲဖြစ်နေပါတယ်ခင်ဗျာ
။ American ပြည်တော်စုမှာအင်အားပြင်းပြီးတော့အနေရများတဲ့နှိမ့်မုန်တိုင်းတစ်ခုဟာအရှိဘက်ကိုဥတီရေရှားလာနေပြီး California ပြည်နယ်မြောက်ပိုင်းကနေအလယ်ပိုင်းကမြောက်ဖက်ချမ်းမှရှိတဲ့ပြည်နယ်တွေမှာစနေနေ့ကစီးနှင်းတွေထူထပ်စွာကျခဲ့ပြီးတော့တချို့နေရာတွေမှာမိုးရွာခဲ့ပါတယ်။ဒီနှစ်မုံနိုင်ငံအလေပိုင်းမြောက်ဖက်ချမ်းလွင်မြင်ဒေသမင်းနီဆိုတာဝင်းစကိုစနဲ့မီချီဂန်ပြည်နယ်အထက်ပိုင်းဒေသတွေမှာစီးနှင်း6လက်မကနေတပီလောက်ထိကျနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒီပြည်နယ်ရဲ့တောင်ပိုင်းမှာတော့မိုးရွာသွန်းတာတွေမိုးကြိုးပစ်တာတွေဖြစ်ခဲ့ပြီးတော့တန်နစီနဲ့အိုဟိုင်းယိုးတောင်ကြားဒေသတွေမှာမိုးရီအကြီးကျယ်ရွာသွန်းခဲ့ပါတယ်။နောက်ထပ်နှစ်မုံနိုင်ငံတစ်ခုလည်းအမေရိကန်အရှေ့ဘက်ကန်ယိုတန်အလေပိုင်းပြည်နယ်တွေမှာဒီကနေ့တနင်္ဂနွေနေ့ကနေမနေ့ဖြန်အထိဝင်ရောက်ဖို့ရှိတယ်လို့ခန့်မှန်းနေပါတယ်ရှင်။တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစေအောင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြို့တော်ခမ်းမရှိကဒေါအောင်ဆန်းစုကြည်ကိုထောက်ခံပွဲအကြောင်းပြောပြပေးမှာပါ။လူမျိုးတော်တပ်ဖြတ်မှုဆွဆွဲချက်ကိုဖြေရှင်းဖို့နိုင်ငံတကာတရားရုံး ICJ မှာသွားပြီးတော့ဖြေရှင်းမယ်ဒေါ်အောင်ဆန်းစုကြည်ကိုဝန်ကြီးချုပ်တွေကိုယ်တိုင်ဦးဆောင်ပြီးလူမှုထောက်ခံပွဲတွေကျင်းပတာဟာလက်တွေမဆန်မဲအရင်စစ်အစိုးရလိုဝါဒမှိုင်းတိုက်တာဖြစ်တယ်လို့လူအခွင့်အရေးလှုပ်ရှားသူလူငယ်တွေကပြောပါတယ်။အခုအစိုးရနဲ့စစ်တပ်ရင်ဆိုင်နေရတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်တဲ့ဆိုတဲ့ဆွဆုံမှုဟာတိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့ဆိုးရွားလွန်းလှတဲ့လူအခွင့်အရေးချိုးဖောက်မှုတွေတဲ့ကတစ်ခုသာဖြစ်သေးတဲ့အကြောင်းကိုလည်းတိုင်းရင်းသားလူငယ်တွေကပြောပါတယ်။ဒီကနေ့ရန်ကုန်မြို့တော်ခမ်းမရှိကဒေါအောင်ဆန်းစုကြည်နဲ့အတူရှိနေတဲ့ဆိုတော့လူမှုထောက်ခံပွဲအပေါ်သဘောထားအမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်မကြခင်ရက်ပိုင်းမှာပဲတွားရောက်ရင်ဆိုင်ဖြည့်ရှင်တော်မှာဖြစ်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံရဲ့အကျိုးစီးပွားကာကွယ်ရန်အတွက်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံသားဝင်ကြီးတယောက်အနေနဲ့ဥဆောင်ဖြည့်ရှင်မဲ့အပေါ်မြန်မာနိုင်ငံတဝန်ပြည်နယ်နဲ့တိုင်းဒေသမှာတော့ဝင်ကြီးချုပ်တွေကိုယ်တိုင် UCB We Stand With ဒေါအောင်ဆန်းစုကြည် We Stand With Mother Su ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့အတူရှိနေတဲ့ဆိုတဲ့ထောက်ခံပွဲတွေကျင်းပနေပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့မြို့တော်ခမ်းမရှိကဒေါအောင်ဆန်းစုကြည်ကိုထောက်ခံပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်တက်ရောက်အားပေးခဲ့ပါတယ
်။ကျွန်တော်တို့ဘလို့အဖက်ခဲပဲဖြစ်ဖြစ်ဘလို့အချက်တဲပဲဖြစ်ဖြစ်ကျွန်တော်တို့ကြော်လောနေမှာဖြစ်ကျွန်တော်တို့တက်တီရှိဖို့လိုတယ်ကျွန်တော်တို့အဖေစုတပေါင်းမှာတက်တီရှိဆုံးလူတယောက်ပါသူရဲ့နာမည်ကချစ်ချင်းမြစ်တာသူတို့နေပြီရှင်းနေပြီကျွန်တော်တို့ချစ်တဲ့လူတွေကလည်းသူနဲ့တက်တူတစားနဲ့ကြရဲဆိုတော့ကြောက်လို့ပဲနှလုံးသားထဲကိုချစ်ချင်းနေတာပဲခဲရမှာဖြစ်ပါတယ်
ဒီလိုလူမှုထောက်ခံပွဲတွေဆန္ဒထုတ်ဖော်မှုတွေဟာမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့လူခွင့်ချိုးဖောက်ခဲ့တဲ့ဘာသာမတူလူမျိုးကွဲတဲ့လူနည်းစုတွေပေါ်မှာဆေးရဇဝတ်ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့ဆွဆွဲချက်တွေကိုဖြေရှင်းနိုင်မှုတက်ရောက်မှုရှိနိုင်ပါမလားအရင်စစ်အစိုးရအဆက်ဆက်လူမှုကိုဖိအားပေးဝါဒမှိုင်းတိုက်တဲ့လုပ်ရက်နဲ့ဆင်တူနေတယ်လို့လူခွင့်လှုပ်ရှားသူတဦးဖြစ်တဲ့အတန်းအဖွဲ့ကမောင်ဆောင်ခါကသူ့အမည်အခုလိုပြောပါတယ
်အရင်ကအစိုးရလုပ်ခဲ့တဲ့ပုံစံတိုင်းထောက်ခံပွဲတွေကိုဒီဘက်အစိုးရမှာထက်လို့ကိုကြိုးစားလာတာကိုကျွန်တော်ကတွေ့ရတယ်ပေါ့နော်။ဟာအရင်ကဆိုလည်းဒီဝေကျွန်ချင်းချင်ဥပဒေထောက်ခံပွဲဆိုတာမျိုးတွေချင်းချင်းတွေလုပ်ခဲ့ကြတယ်။အဲအဲ့လိုပဲအခုဒီဘက်မှာလည်းအဲဒီဆနာဒေါ်ဆန်းစုကြည်ထောက်ခံပွဲဆိုတာမျိုးနဲ့ပဲဝ ူဂျိုထမ်းလက်နဲ့ကာဝစူးစားတာပေါ့ဆိုတော့ကျွန်တော်တင်နေပြဒီထောက်ခံပွဲတွေကတော့နှစ်လူကျော်မှာအကျိုးတရားကိုရှိမရှိလို့စဉ်းစားရင်ပိုပြီးတော့အကျေများနိုင်ကြတယ်ဘာလို့လဲဆိုတော့ဒါဂျီနိုဆိုက်ဆိုတဲ့ကိစ္စကိုကျွန်တော်ကတွားရောက်ဖြေရှင်းတဲ့ကိစ္စမှာဂျီနိုဆိုက်ရဲ့အတွေ့အကြုံမှာဆန္ဒလူတို့ရဲ့ပါဝင်ဖက်တက်မှုတွေပါတယ်ပေါ့လူတို့ကိုကျွန်တော်ကဝါရမိုင်းနေတယ်လူတို့ကိုယ်တိုင်ဒီလိုမျိုးဒီလှုပ်ဆော်တဲ့ဟာတွေတွေ့ရတာတွေ့ရှိရပေါ့အဲ့တော့အဲ့လိုထောက်ခံပွဲတွေမှာဗာပြောမဲဆိုတဲ့ကိစ္စအရေးကြီးတယ်လို့ထင်တယ
်။ဒေါက်တာဆန်းစုကြည်အနေနဲ့နိုင်ငံခေါင်းဆောင်အကြီးအကဲတယောက်အနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့နိုင်ငံတကာတရားရုံးမှာတွားရောက်ဖြေရှင်းမှုစူးစမ်းတဲ့အပေါ်မှာတော့တိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့လူခွေးချိုးဖောက်မှုတွေဆီယာဇွေးမှုကျူးလွန်မှုတွေအပေါ်မှာလည်းတာဝန်ယူဖြေရှင်းမှုတင်ပါတယ်လို့ကချင်ငင်းညာရေးလှုပ်ရှားသူဆိုင်းနုပန်ကဆိုပါတယ်
။တိုင်းသားတွေစစ်ပွဲတွေအကြီးကြီးဖြစ်တော့မှာဆိုရင်တော့လူစုကောင်းဆောင်ကြောက်အနေနဲ့ဒါပြည်သူ့တွေကြောက်ချက်ခက်ခဲနေဟာကိုသူလူလူရှုခဲ့တယ်။ဘာမှလုံးကြံမှုဆိုင်းနုဘာမှမရှိခဲ့ဘူး။ဒါပေမဲ့ဒီစစ်တပ်ဘက်ကိုသူအနေနဲ့အရန်ကာဗာလုပ်တယ်ဆိုတော့အနေနဲ့ဒီတော့နောက်တစ်ခုကဂျီနိုဒီဆန်ဝစ်တို့စုပေါ့နော်အများကြီးလုံးကြီးရဲ့ဘိုင်းနဲ့တွေ့ရတယ်။ဒါကဒီသူကိုနည်းနည်းကြောင်းပြန်လက်တုံးချလုံးဆောင်နေလို့ကျွန်တော်တို့ကမြင်တယ်။အဓိကပြောချင်တာကဒီသူကအရင်တော့ဆစ်ဆစ်ဖက်ဒီ CAP နိုင်ငံရေးစက္ကန့်ဖြစ်ခဲ့ပြီးဒီအခါကတော့နိုင်ငံတော်ကောင်းဆောင်တွေဒီတိုင်းသားကောင်းဆောင်တွေပါလေကောင်းဆောင်တွေအနေနဲ့ဒီသူကိုအသုံးမချကြဖို့ဒါကျွန်တော်ပြောချင်တယ်ပေါ့နော
်။ဟုတ်ကဲ့။ဆိ
ုတော့ဒီလုံဆောင်မှုတွေအားလုံးအပေါ်မှာကျေဒါကတော့တမိုင်းတရားခံတစ်ခုအနေနဲ့ဖြစ်လာနိုင်တယ်ဒါပြည်ပေါ်မှာတော်ဝင်မှုတောင်းဖို့ရှိရှိနဲ့အလို့ဆောင်တောက်ဖို့ရောကျွန်မမျိုးလေးနော
်နေပြည်တော်ပါဝင်တိုင်းနယ်ပြည်နယ်အသီးသီးမှာတော့ဒေါံဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့ထောက်ခံပွဲတွေအပြင်ဒေါံဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့ဆိုင်းပုတ်ကြီးတွေကိုလည်းလူမြင်ကွင်းနေရာတော်တော်များများမှာချိတ်ဆွဲပြီးတော့နိုင်ငံတကာတရားရုံးမှာဒေါံဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စအပေါ်ထောက်ခံကြောင်းပြသနေကြတာဖြစ်ပါတယ်။ဒါမဲ့ဒီဇင်မာလာ၁၀ရက်နေ့မှာတော့အဲ့ဒီအမှုကိုနယ်သာလန်နိုင်ငံ The Hague ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအပေါ်မှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တိုင်ကြားထားတဲ့အမှုကိုစတင်ကြားနာစစ်ဆေးမှာဖြစ်ပါတယ်။အစိုးရကနေရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကလည်းဒေါံဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြန်လည်ရှောက်လဲမှာဖြစ်ပါတယ်ရှင်။
မဆူမွန်ပြောပြသွားတာပါရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီ။မကွေးတိုင်းဒေသကြီးရဲ့ NLD အစိုးရအနေနဲ့အရင်အစိုးရလက်ထက်ကဖြစ်ခဲ့တဲ့ငွေကြေးအလွဲသုံးစားမှုတွေနဲ့အကျဉ်းပြတ်ချစားမှုတိုက်ဖြတ်တာတွေကိုလုပ်နိုင်တဲ့တစ်ချိန်ထဲမှာပဲဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုက VOA နဲ့တီးတန့်တွေ့ဆုံစဉ်မှာပြောပါရယ်။တရုတ်ကုမ္ပဏီကသူ့အပါအဝင်ပြည်ထောင်စုအစိုးရနဲ့ NLD ပါတီတာဝန်ရှိသူတွေကိုမကြာခဏဖိတ်ခေါ်ပြီးအစိုးရစီမံကိန်းတွေချပေးတဲ့နေရာမှာအခွင့်အရေးပို့ရဖို့စီယုံလေရှိပေမဲ့သူတို့ဘက်ကတော့တည်ဆဲဥပဒေတွေနဲ့အညီဘသူ့ကိုမှအခွင့်အရေးပိုမပေးဘဲဆုံးဖြတ်ဆောင်ရွက်ခဲ့တယ်လို့လည်းဆိုပါတယ်။ကိုဇော်ဝင်းလိုင်ကဒေါက်တာအောင်မွန်းညိုနဲ့တွေ့ဆုံမေးမြန်းထားတဲ့အပိုင်းနှစ်ကိုနားဆင်နိုင်ပါပြီရှင
်။လက်ရှိကျိုးသွားနေတဲ့ဒီလိုအစိုးရအဖွဲ့ပေါ့နော်။မော်ဒယ်တိုင်းဒေတာကြီးအစိုးရအဖွဲ့လုံဆောင်ချက်တင်နေပတ်သက်လို့ရောဒီကျိုးဖို့ဆိုလို့ရှိရင်ဒါနှစ်တည်းလဲတော်တော်ကြာခဲ့ပြီးနောက်တက်တန်းအတွက်ရွက်ောက်ပွဲတောင်ပြန်လောက်တော့မဲ့အချိန်ကာလရောက်လာပြီပေါ့ဆိုတော့အချင်းယုံလေးပေါ့နော
်ဟုတ်ကဲ့
ဒီဝန်ကြီးချုပ်လှုပ်ဆောင်ခဲ့တဲ့အောင်မြင်မှုတွေကအားရကျဉ်းတတ်မှုရှိတာကိုလှုပ်ချင်ပေမဲ့လည်းတစ်ဖက်မှာစောစောပြောသလိုကန့်ကွက်တဲ့လူတွေရှိတာအဲ့ဒါမှမဟုတ်လို့ရှိရင်လည်းအချိန်ဒီအကြောင်းကြောင်းကြောင့်မအောင်မြင်ခဲ့တဲ့ကိစ္စတွေလည်းရှိမှာပဲလေအဲ့လိုမျိုးလေးတွေရောဝန်ကြီးချုပ်ပြောပြလို့ရမလားပါရမရှိ
ကိုမမကြီးလောက်ပေါ့နော
်ဟုတ
်မမကြီးလောက်ပြောရမယ်ဆိုရင်တော့ကိုကလည်းပဲဒီဗုဒ္ဓဘာသာဝင်ဆိုတော့ဟိုဘာသာရေးနောက်မှာပြောလို့မရဘူးကိုထိတ်ကထားပြောနေတာပေါ့နော်အဲ့ဒါဘာလဲဆိုတော့ကျွန်တော်ဒီမှာဟိုမန်းရွှေစတော်ဖရာပွဲပေါ့ကျွန်တော်တို့မန်းရွှေစတော်ဖရာပွဲမှာကျွန်တော်တို့2016ခုနှစ် ABT ရဲ့နေ့အာနာဆွဲယူလိုက်တဲ့အချိန်တုန်းကကျွန်တော်မှတ်မိသလောက်ပြောရမယ်ဆိုလို့ရှိရင်ဖရာကြီးရဲ့ရံပုံဝေပေါ့နော်ဖရာကြီးအစူးစူးအရရရံပုံဝေစုစုပေါင်းဘလောက်ရှိတုန်းဆိုတော့ 3.5 billion လောက်ရှိတယ်တန်ပေါင်း 3,500 လောက်ရှိတယ်ခုလက်ရှိအခြေအနေမှာဘလောက်ရှိတုန်းဆိုတော့တန်ပေါင်း 9,000 ကျော်လောက်ရှိတယ်လေးနေမပြေသေးဘူး20လောက်ကျတော့ရတယ်ဒီကြားထဲမှာဖျားကြီးရဲ့ရံပုံဝင်နဲ့ဟိုအမြဲတမ်းဆက်နေရသည်သွားလို့ရအောင်ဒါလည်းဥဇော်ဝင်နဲ့တွားရင်တွေ့ပါလိမ့်မယ်လှေရင်တရားဆိုတာလှေရင်မဆောင်မှဖြတ်ထားပြီးတော့ရေဘလောက်ပဲကြီးနေတယ်ဆက်နေရသည်ကူးလို့ရတယ်ကြံ့ငွေတန်ပေါင်း1200လောက်ကုန်တယ်တင်ပေါင်း12000လောက်ကုန်တယ်ပေါ့အဲ့ဒါကြီးကိုကျွန်တော်စောက်ထားပြီးတယ်ဘာသာရေးနဲ့ပတ်သက်ပြီးတွားတာပေါ့လေနော်ဒီလောက်ဒလိုလေးစားရှိတယ်ကျွန်တော်တိုင်းဒေသကြီးဆိုတာတက်လာတယ်နော်2016ခုနှစ်မှာဒီဗီလာမှာအာဏာရတယ်စောက်ဆက်ဖို့ဘတ်ဂျက်ကကျွန်တော်ဆွဲခဲ့တာမဟုတ်ဘူးအဲ့ဒီဘတ်ဂျက်နဲ့လုတ်တယ်မှာကျွန်တော်ကကိုယ်တိုင်ကိုယ်ကလိုအပ်တာတွေကိုနော်အုပ်ချုပ်ရေးဘက်ကမှအစပေါ့စီမံခန့်ခွဲပြီးတော့ကြိုးပမ်းဆောင်ရွက်လိုက်တဲ့အချိန်မှာ လုပ်ငန်းပမာဏလည်းကျွန်တော်ကမလျှော့ဘူးအရေးအတွက်လည်းမလျှော့ဘူးအရေးအသွေးလည်းကျွန်တော်မလျှော့ဘူးဘာမှမလျှော့ပဲနဲ့ကြက်ငွေတန်ပေါင်းတပေါင်းစုံပိုးထွက်လာအောင်ကျွန်တော်စူးစမ်းဆောင်ရွက်ပေးနေတယ်တင်းပီလီယံပိုးထွက်တယ်အဲ့ဒီပတ်သက်တဲ့ကူမကူတန်းကြီးမကူတန်းမျိုးကြီးကိုကျွန်တော်ဆုပ်ပြနေတယ်မကူတန်းမျိုးကလည်းသိတဲ့အတိုင်းပဲနော်လမ်းနေကျက်မျိုးကျက်ပြည်ဆောင်ဖြစ်တဲ့ဘီရောသားလမ်းမယ်ရီလန်အာထကတေလန်းစသည်ဖြင့်လမ်းတွေကိုကျွန်တော်ကဟိုနယ်လွန်ကတရခင်းဖို့လို့ခင်းတယ်ဟိုရူကတရလုပ်ဖို့လုပ်တယ်ကိုဦးဇော်ဝန်လိုင်ကိုလည်းတွေ့ခဲ့တဲ့နော်ဒီမှာကန္နလန်ကန္နလန်ဆိုနယ်လွန်ကတရလုပ်ထားတဲ့ဒါလေရပိုင်းလာပိုင်းမဲ့ရှိသေးတယ်နောက်တစ်ခါဒီတိုက်ကျက်သေးဆုံးဖြစ်တဲ့မြတ်သလုံးဖျားကြီးသွားတဲ့လမ်းဒါနယ်လွန်ကတရခင်းတယ်နောက်တစ်ခါကျွန်တော်တို့ကဂျီနန်လေးရဲ့တွေ့နေရတယ်ပြီးတော့နော်ကျွန်တော်မကူတိုင်းမှာဂျီနန်ချက်လက်ချက်ဖို့မရှိဘူးချက်ဖို့ရှိတဲ့နေရာကျွန်တော်ဒီဟိုစကိုင်းတိုင်းမုံရောက်သွားပြီးတော့ချက်တယ်အရက်ဖို့အရက်ဖို့ဟိုဟာဂျီနန်ချက်ဆက်ရုံမဟုတ်ဘူးအရက်ဖို့အရက်ကလုံးတဲ့ဖို့ပေါ့လေအဲ့ဒီသွားပြီးတော့ရေနံချက်တယ်အကြမ်းသာထွက်တာပေါ့ဒီဇယ်လိုတက်စီလိုအကြမ်းနေထွက်မှာပေါ့အဲ့လိုသွားတဲ့အတွက်ကိုဒီဟာမျောစာပေါ့ transport pass မျောစာထုတ်ပေးရတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ရန်ပုံငွေတွေတန်ထောင်နဲ့စီပြီးတော့ရှိတယ်အရင်အစိုးရလက်ထက်မှာဒါတွေကတိုင်းရန်ပုံငွေတွေရှိတယ်နော်ကြားတာကတော့ 2.8 billion လောက်ပေါ့ကြံ့ငွေတန်ပေါင်း 2,800 လောက်ဒီကင်းအစိုးရရှာခဲ့တာတွေရှိတယ်ဒါတွေကိုမေးဖို့လိုတယ်ဆိုကျွန်တော်မေးခက်လိုက်တယ်နော်ပြည်သူ့တော်မှာကျွန်တော်မင်းစနိုင်နေပြီကကိုယ်စီလဲကိုထွန်းထွန်းကိုမေးခက်လိုက်တယ်မိခိုင်တော့ဒီတော်သူအစိုးရလည်းကျွန်တော်စီစီခိုင်းလိုက်တယ်ထွက်လာတယ်ကြံ့ငွေတန်ပေါင်း 9,000 ကျော်ထွက်လာတယ်အဲ့ဒီမှာကျွန်တော်တို့မကူတန်းဒီတိုင်းအစိုးရဖွဲ့ကိုကြံ့ငွေတန်ပေါင်း 3,296 တန်းကိုပြန်ပြီးဆွဲပေးတယ်ငွေသားဆွဲပေးတယ်နောက်တစ်ချက်ကပြောကြင်တာကတော့ဝန်ထမ်းပေါ့နော်ဝန်ထမ်းတွေကအာဂတိလိုက်စားမှုတက်ဖြစ်ရေးဆိုတာလည်းကျွန်တော်ရှိတယ်လေဝန်ထမ်းတွေမှာနော်ကျွန်တော်တို့ကဘယ်ဝန်ထမ်းငိုးမှကျွန်တော်တို့ကအရေးယူတာအပြစ်ပေးတာထောင်ချတာယာလူဆွဲတာဘာမှမလုပ်ရှင်ဘူးဒါကိုစီရနာနဲ့ကြွားတာပါ။နော်သူတို့မှလည်းသူတို့အခက်ခဲကြီးပါလိမ့်ရှိမယ်။လာကလောက်တာမလောက်တာတွေပါလိမ့်ရှိမယ်။တိုးတော်လည်းအောက်ကအထောက်ထားအခိုင်အမာနဲ့တိုင်လာခဲ့ရင်တော့ကျွန်တော်တို့ကအရေးယူရတာရှိတယ်။အာဂရိကအရေးယူရတာပါလိမ့်ရှိတယ်
။ဒီကန္နာတိုင်းကန္နာတိုင်းမှာအတွက်ဒီပြည်တော်စုအစိုးရအလုပ်နေတာရှိသလိုပြည်နယ်တိုင်းဒေသကြီးအစိုးရတွေလည်းဝင်ကြွတို့လို့ကိုယ်ပြည်နယ်ကိုယ်ဒေသဖွံ့ဖြိုးရေးအတွက်တည်ထောင်စီမံကိန်းတွေချပြီးလုပ်နေကြတာတွေအများကြီးရှိတာ။အခုဝင်ကြွပြောခဲ့တယ်လို့ပေါ့နော်။ဆိုတော့အဲ့ဒီလိုမျိုးစီမံကိန်းတွေချပေးတဲ့နေရာမှာကဝင်းကျွတ်တို့စဉ်းစားတဲ့နေရာမှာပေါ့အစိုးရအဖွဲ့ကစဉ်းစားတဲ့နေရာမှာဟိုဒီနိုင်ငံခြားကုမ္ပဏီတွေတင်တာတွေခေါ်တယ်ပေါ့နော် project တွေအတွက်နိုင်ငံခြားကုမ္ပဏီတွေရှိမယ်ပြည်တွင်းကကုမ္ပဏီတွေရှိမယ်ပေါ့ဆိုတော့ပြည်တွင်းလုပ်ငန်းတွေကိုဦးစားပေးတယ်တို့ဒါမှမဟုတ်လေနိုင်ငံခြားကုမ္ပဏီကအဆင့်မြင့်လို့နည်းပညာပို့ကောင်းလို့သူတို့ဦးစားပေးတင်တယ်တို့ဘလို့ဝင်းကျွတ်တို့စဉ်းစားတယ်လဲဒီ
အများသောအားဖြင့်တော့ပြည်သွင်းသက်သက်လာတာမဟုတ်ပြည်သွင်းနဲ့ဒီပါနဲ့ JB သဘောမျိုးကို joint venture သဘောမျိုးနဲ့ပြည်တွင်းကလည်းဥမာပပပါရှယ်ပါနေလောက်ပါမယ်ဥမာ 30% ပါမလားသူက 70% ပါမလားဒါမျိုးတွေပေါ့နော်အဲ့ဒါမျိုးဟိုခေါ်လာတာရှိတယ်နော်ဆုံးသက်တဲ့နေရာမှာလာတာနဲ့တန်းပြီးတော့ကျွန်တော်ကဆုံးသက်လိုက်တာမျိုးမလုပ်ဘူးနီးပညာအရကိုလက်ခံနိုင်မရှိလားမရှိလားစီစစ်ဒီကမှထောက်ခံပြီးတင်ပြအဲ
့ဒါ criteria တွေရှိတာပေါ့
ဟုတ်တယ်ရှိတယ်
ဆိုတော့ဟိုတစ်ဖက်မှာလည်းကျွန်တော်တို့ကြားနေတာကအဝန်ချုပ်အနေနဲ့ဖြည့်ရှင်းပေးဖို့ပေါ့ဟောဝန်ချုပ်သိထားတာကိုကျွန်တော်တို့ပြန်ရှင်းပြဖို့ပေါ့နော
်ဟုတ်ကဲ
့အခုဒီအရင်အစိုးရလက်ထက်ဒီမှာလိုပဲတေအိုဆိုးရဟာအင်းကြီးနိုင်ငံလည်းဖြစ်တယ်အင်းအားကြီးနိုင်ငံတခုလည်းစီးပွားရေးအရရောသူကဘက်ဆုံသူကကိုယ့်ရဲ့အများကြီးတာတဲ့နိုင်ငံဖြစ်တော့လက်ရှိ NLD အစိုးရလက်ထက်မှာလည်း NLD အစိုးရတာဝန်ရှိတဲ့သူတွေကိုမကြာခဏဖိတ်တယ်ခေါ်တယ်လေ့လာခိုင်းတယ်ပေါ့နော်လာခိုင်းတယ်လွတ်တော်ဆိုလည်းလွတ်တော်ကဏ္ဍအလိုက်ဒီပါတီပိုင်းဆိုလည်းပါတီပိုင်းကဏ္ဍအလိုက်သူတို့မကြာခဏဖိတ်တာကိုကျွန်တော်တို့ဝန်ကြီးတို့တာဝန်ရှိတဲ့သူတွေပြောကြတာတွေကျွန်တော်တွေ့ပါတယ
်
ဆိုတော့အဲ့ဒါနဲ့တပြိုင်တည်းမှာပဲဒီတခြားပြည်ကုမ္ပဏီတွေကလည်းခါအားလျော်စွာဖိတ်တယ်လို့ကျွန်တော်တို့ကြားတယ်ဥပမာဟွာဝေးလိုကုမ္ပဏီမျိုးပေါ့ဖိတ်ပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုချပြတယ်သူတို့ဟိုပေါ့ဥပမာပြည်ကိုဘယ်လိုကူညီလို့ရတာပိုင်းသူတို့ပြောချင်ပြောမှာပေါ့နော်ဒါကျွန်တော်မသိဟုတ်မန္တလေးမှာဆိုလို့ရှိရင်အခုနည်းနည်းလေးသူပြောများနေတာက CCTV တပ်မဲ့ကိစ္စတွေမှာဟွာဝေးကနေပြီးတော့တာဝန်ယူလုပ်ဆောင်ပေးမယ်ဆိုပြီးပြောကြတာရှိတယ်ဒါမှလည်းအဲ့ဒါကဒေတာတွေကိုတနည်းအားဖြင့်ဒီဒေတာတွေနိုင်ငံနိုင်နိုင်ငံနိုင်ငံတော်တော်လေးကြီးဆက်ကြတယ်လေဆိုတော့အဲ့ဒီ data တွေသူတို့ရသွားလို့ရှိရင်တစ်ချိန်မှာပြန်ပြီးအသုံးချလို့ရတယ်ဆိုတဲ့ဟာမျိုးအဲ့ဒါတွေက sensitive ဖြစ်တဲ့ data တွေဖြစ်တယ်ပေါ့ဆိုတော့အဲ့ဒါမျိုးတွေလုတ်ပေးဖို့ကိစ္စတွေရှိတော့မခွေတိုင်းမှာတော့ကျွန်တော်တို့မကြမ်းမိသေးဘူးစကမ်းတိုင်းတော့ကြားတယ်ပေါ့ဆိုတော့အဲ့လိုမျိုးတွေခေါ်ပြီးတော့လူကြီးတွေခေါ်ပြီးစီယုံတာမျိုး lobby လုပ်တာမျိုးလုပ်နေတဲ့ကိစ္စတွေမှာဝင်ကြွလို့ဘာတွေကြားသိမိတယ်လဲ
အဲ့ဒါကတော့ဟိုမန္တလေးတိုင်းတို့စကမ်းတိုင်းတို့မှာတော့ဘလို့အနေထားရှိတယ်ဆိုတော့မသိပါဘူးတင်လို့စီမှာလာပြီးတော့ဒီနီးပညာရလာပြီးမှပြင်မခွေဆိုလို့ရှိရင် smart city လုပ်မယ်အဲဘာလီဘလောက်ထီအောင်တော့မှအလားဒီမှာဟို smart city လုပ်ရင်ကောင်းမယ်ဆိုတာတွေကိုသူတို့အကိုရှင်းပြတယ်အမတန်ကိုအားကြစရာကောင်းပါတယ်အမတန်ဒီဟိုစရာကောင်းပါတယ်သို့တော်လည်းဒါနဲ့ပတ်သက်ပြီးတန်းပြီးကျွန်တော်ကဒီဥမာဖွာဝေးလက်လာရှင်းပြတဲ့ချိန်မှာရှိတယ်အမတန်အဆင်ပြေတယ်ဖွာဝေးလက်ကျွန်တော်လေးတခါအလေပတ်ရောက်ခဲ့မှုပါတယ်အမတန်ကိုနီးပညာမြင့်တဲ့ကုမ္ပဏီပါနော်ဘာပဲဖြစ်နေနေက ကျွန်တော်တို့ကတော့ဥပဒေပြင်ဒီအိုင်ဒီကဏ္ဍပေါ့လေဤကမ္ဘာမဲ့ကိစ္စအစမစတီကိစ္စအလာဒီနဲ့ပတ်သက်ပြီးလည်းကျွန်တော်တို့ကကိုယ်တောက်ထင်းနဲ့မဆုံးပြပါဘူးတချို့ကိုယ်လည်းမပြတချို့အနားလည်းပုဂ္ဂိုလ်တိုင်မြင်ပြီးမှကျွန်တော်ဆုံးပြမှာဒီတရုတ်ရဲ့ယင်းနေမှုနဲ့မှုတွေလည်းပတ်သက်ပြီးပြောရမှာဆိုရင်ကျွန်တော်သွားတော့လည်းမေးပါတယ်ဒီမှာဟွာဟိုမန်းရင်တန်ဒီဟွာပေါ့ဒီ ကျွန်တော်တို့တောင်းဆိုတာရှိပါတယ်အဲကိုလိုမျိုးစေဝင်စားတဲ့အတွက်ကျွန်တော်အများကြီးဝန်စားပါတယ်ကျေးဇူးလက်တင်ပါတယ်တိုးတိုးလည်းပဲကျွန်တော်တို့ကတော့ဒေသဆိုင်ရာအစိုးရဖြစ်တဲ့အတွက်ကျွန်တော်တို့ကဒါကိုဟိုစုတန်းဆုံးဖြတ်လို့မရပါဘူးပြီးတော့စုအစိုးရကပဲဆုံးဖြတ်လို့ရပါတယ်ပြီးတော့စုအစိုးရနဲ့တိုင်မြင်မှာဆိုပြီးကျွန်တော်အိုက်ဒန့်ဖြေခဲ့ပါတယ်ဒီမှာလည်းပဲလာပါတယ်မဟုတ် ာမှာလည်းပဲကျွန်တော်အကြောင်းလည်းရှိတယ်လေနော်ဥမာပြင်ဒီလားဒီဟွာဘောဟူပါကစ္စတန်တို့ဒီဟူတို့လာအိုးတို့ဆိုတဲ့နိုင်ငံတွေ death trap ဆိုတယ်ဟလား
ဟုတ်တယ်
ဒီထောင်ကြောက်မှာ
ဟုတ်တယ
်နော်ပြန်မဆက်နိုင်တော့
တိတိလင်္ကာ big example
အဲ့တော့ဒီဟွာဒီတူတူနေရတဲ့စေကန်းကြီးကိုအကျွေးကိုအတိုးတောင်မပေးနိုင်တော့ကြတော့နော်အနည်း90လောက်ပဲမပေးလိုက်ရလို့ဆိုတာမျိုးဒါမျိုးတွေရတယ်ပဲကိုကကြားပြီးနေရတော့အမတန်ကိုစီထားပြီးတော့ကျွန်တော်ကတုံ့ပြန်ပါတယ
်နောက်ပိုင်းဟိုလောက်ကြတဲ့ဒီ
ဟုတ်တယ်
နိုင်ငံတော် project နိုင်ငံတော်ဖွင့်ငိမ့်နေရစားတရုတ်ကုမ္ပဏီတော်တော်များများကပို့ပြီးတော့ဟိုဟိုဟိုဟာပေါ့လေလံနေအောင်နေသလားလို့
အဲ့ဒါတော့ကျွန်တော်တို့ကဒါတော့ဒါနဲ့ပတ်သက်ပြီးတော့ကိုယ်အထင်မြင်ယူဆချက်ပြောရရင်ဒါဒါဟိုဌာနဆရာတွေဆရာစီပဲဖြစ်ဖြစ်စွန့်ရင်ပဲဖြစ်ဖြစ်နော်ဘာပဲဖြစ်နေဒါဒါတော့ဟို international open bidding နဲ့ပဲသူတို့ဟိုအပြည့်ဆက်လေလံပဲလုပ်မှာပဲဒီမှာ तू ကသူ့ဟာသူ profile ကြီးမယ် spec ကြီးမယ်ကြီးမှလက်ခံနိုင်ဝယ်ရှိတဲ့ဟာကိုသူလက်ခံတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
အဲ့တော့ဒီအရီလိုက်စားမှုနဲ့ပတ်သက်ပြီးနောက်ဆက်တွဲကျွန်တော်မေးချင်တာကဒီမကြသိခင်ကပဲဒီလူမှုကွန်ရက်တင်မှာတော်တော်လေးပြန့်သွားတဲ့ကိစ္စရေစကြိုမျိုးနဲ့လောင်စာဝိုင်းကိုဝင်ကျုပ်ကဝင်စီးခိုင်းတဲ့ကိစ္စပေါ့နော်ဆိုတော့ဝင်ကျုပ်ကိုယ်တိုင်လည်းဝန်ခံတဲ့ဒါ local ရဲတွေကဒါဖမ်းမယ်လို့တရင်ထွက်တာနဲ့သူကတရင်ပေါက်ပြီးတော့ဖမ်းမမိဘူးဆိုတာအချင်းချင်းဖြစ်ခဲ့မှုတွေအရင်တွေ့ကြုံနေရဆိုတော့ဘယ်သူမှအတိမပြေပဲဝင်ကျုပ်အမိန်နဲ့လုတ်တယ်ဆိုတာမျို
းဟုတ်ကဲ့
ဆိုတော့အဲ့ဒီဟာမှာလည်းဟိုချင်းပြကျွန်တော်မြင်လာရတာကဲတကောင်ကဲတလုံးနဲ့ဆာနကောင်မှန်တယ်လို့မျိုးပေါ့နော်တရားဥပဒေစုံမွေးမှာအားနေနေတာတော့တစ်ဖက်ကထောက်ပြပြီးသားဖြစ်တယ်လို့ဟိုလူတွေကိုလည်းဟိုလောင်းကစားဝိုင်းတွေကိုလည်းနှင်းနှင်းပြီးသားဖြစ်တာပေါ့နော်ဆိုတော့အဲ့ဒါအခုနောက်ဆက်တွဲရောဘယ်လိုဖြစ်သွားပြီလဲခင်ဗျာအခုအရေးယူမဲ့ပါညာဆိုတဲ့ကိစ္စ
ကအဲ့ဒါကကျွန်တော်တို့ဟိုအစည်းအဝေးမှာပေါ့နော်တနင်္လာနေ့နဲ့လုပ်တဲ့အစည်းအဝေးမှာလုံခြုံရေးနဲ့တည်င်းပူပေါင်းညီနိုင်အစည်းအဝေးဆိုတာတနင်္လာနေ့နဲ့လုပ်ပါတယ်အဲ့မှာမူရစေဝါကိစ္စနောက်တစ်ခါဒီဟိုဟိုဘာပေါ့ဟိုဟွာဟိုဟိုဘောဟိုလူသားမှုကိစ္စမရင်းကိစ္စနောက်တခါဒီဟိုတပ်ပြေးတွေကိစ္စနော်အဲ့ဒါမျိုးပြဿနာပေါင်းတောင်းချောက်တော့ဘုံကြီးတွေကြောင်းလူတွေကိစ္စအဲ့ဒါတွေတိုင်းမီညှိနှိုင်းတဲ့အစည်းအဝေးမှာကျွန်တော်ပြောတယ်ဒါလည်းပဲဥပဒေချုပ်ကိုတိုင်းမီပြီးမှပြောတာတိုင်းမှာဥပဒေချုပ်ရှိတယ် तू ကပြောတာကလုတ်တယ်ဆိုလို့ရှိရင်အိုးစုဥက္ကဋ္ဌမှာတာဝန်ရှိတယ်သတင်းပေးဖို့ပြက်ကွက်တယ်နော်ဒီမှာအဝါဒီလုတ်တာဒီနေ့လုတ်ဒီတစ်ခါမှမဟုတ်ဘူးလေအနည်းဆုံးတစ်ပတ်ဆယ်ရက်ရှိမှကျွန်တော်သိလို့ဖမ်းရတာအဲ့တော့ तू မှတာဝန်ရှိတဲ့အတွက်ကြောင့်သတင်းပေးဖို့ပြက်ကွက်တဲ့ကြောင့်သူ့ကိုဖြုတ်ယုံနေမှာကောင်သူ့ကိုထောင်ချလို့အရေးယူလို့ရပါတယ်တဲ့ဆိုတော့ကျွန်တော်တို့ကအုပ်စုအုပ်ချုပ်ရေးမှုစီဟလာကျွန်တော်တို့ဟလာဒီစီးပွားပြိုင်ပွဲလည်းမဟုတ်နိုင်ငံရေးပြိုင်ပွဲလည်းမဟုတ်ဘူးဘယ်သူဘယ်ဘက်မှလည်းသိတာမဟုတ်ဘူးဥပဒေစီမင်းစည်းကမ်းအရသူ့ကိုကျွန်တော်အရေးယူပါဆိုပြောထားတာရှိတယ်အဲ့လိုအရေးယူပါသူ့ကိုဖြုတ်ယုံနေမှာအရေးယူပါထောင်ချမယ်လို့တော့ကြတော့ခုရက်ရွာကတည်းကလက်မှတ်တွေထိုးပြီးတော့တက်လာတယ်နော်ဒီလူကဘာတွေဘလို့တော်ပါတယ်ရက်ရွာအကျိုးဘလို့ဆောင်ပါတယ်ဆိုပြီးတော့ဒါကိုသူ့ကိုမဖြုတ်သင့်ပါဘူးအရေးမြူသင့်ပါဘူးဆိုပြီးတော့သူကတင်လာတာရှိတယ်အဲ့ဒါကိုလည်းပဲကျွန်တော်တူးကြောက်တဲ့သဘောနဲ့ကျွန်တော်မဆုံးပြပါဘူးဒီမှာအစည်းအဝေးမှာတင်ပြီးတော့ကျွန်တော်ဆုံ
းပြမှာဟုတ
်ကဲ့ကိုဇဝင်းလိုက်တွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင် VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာပ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ဒီဇင်ဘာလ1ရက်တနင်္ဂနွေညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190 kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လေရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါ။အရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကိုနိုင်ငံတကာကတရားစွဲထားတာကိုမြောက်ပိုင်းမဟာမိတ်လက်နက်ကိုင်သုံးဘွဲကထောက်ခံထားတဲ့ကြေညာချက်အကြောင်းသုံးသပ်ချက်ကိုဦးစီသူအောင်မြင့်ကမှတ်အင်ကျင်နိုင်တဲ့အတူတင်ဆက်ထားပါတယ်ရှင
်။ဒီခိုင်ပြည်တွေကမွ슬င်တန်းတဝက်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြတဲ့ကိစ္စနဲ့ဆက်ဆက်ပြီးအစ္စလာမစ်နိုင်ငံများအဖွဲ့ OIC ကိုစားကမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ Genocide Convention လို့ခေါ်တဲ့ကုလသမဂ္ဂဒီမျိုးတုံးတပ်ဖြတ်မှုကိုတားဆီးရေးနဲ့အရေးယူအပြစ်ပေးရေးဆိုင်ရာ Convention ကိုလိုက်နာမှုမရှိဘူးဆိုတဲ့ဆွတ်ဆွဲချက်နဲ့ကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားပါတယ်။ဒီတရားစွဲဆိုမှုဟာဒီပုဂ္ဂိုလ်တဦးတယောက်တစုတစ်ဖွဲ့ကိုစွဲဆိုတာမျိုးမဟုတ်ပဲနိုင်ငံကိုစွဲဆိုထားတာဖြစ်လေတော့မြန်မာနိုင်ငံကိုစားနိုင်ငံတော်ဤတိုင်ပင်ခံဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီး ICJ တရားရုံးမှာတွားရောက်ရင်ဆိုင်မယ်လို့တရင်ထုတ်ပြန်ထားပါတယ်။အခုဆိုရင်ဒေါ်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စသူ့ဘက်ကရပ်တည်နေပါတယ်။သူ့ကိုထောက်ခံနေပါတယ်ဆိုပြီးမြို့နယ်တချို့မှာထောက်ခံပွဲတွေပြုလုပ်နေကြပါပြီ။အလားတူအဲ့လို ICJ မှာတရားစွဲဆိုထားတဲ့ကိစ္စကိုတိုင်ငံလုံးဆိုင်ရာအပြည့်အစုံချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဆွေးနွေးကြပါတယ်။ဒါဟာနိုင်ငံအရေးပြည်တော်စုအရေးဖြစ်တာကြောင့်သူတို့အနေနဲ့မြန်မာအစိုးရကနေ ICJ တရားရုံးမှာတွားပြီးဖြေရှင်းမဲ့ကိစ္စကိုတတ်နိုင်သလောက်ကူညီမယ်လို့သဘောထားထုတ်ပြန်ပါတယ်။ဒီထဲထူးခြားတာတစ်ခုကတော့ကိုကတောင်းပလောင်နဲ့ရခိုင်အေလက်နက်ကိုင်၃ဖွဲ့ပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကပူးပေါင်းထုတ်ပြန်တဲ့ကြေညာချက်ပါပဲ။အဲဒီကြေညာချက်ထဲမှာတော့လက်ရှိနိုင်ငံတကာမှာမြန်မာတပ်မတော်ပေါ်တရားစွဲထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့အဖွဲ့တွေအနေနဲ့လုံးဝထောက်ခံတယ်။အဲ့ဒီကတရားစွဲသူတွေကိုလည်းအထောက်ထားအချက်လက်တွေပေးပြီးပူးပေါင်းဆောင်ရွက်သွားဖို့အမြဲတမ်းအစဉ်သင့်ဖြစ်နေတဲ့အကြောင်းထုတ်ပြန်ကြေညာထားတာတွေ့ရပါတယ်။လက်နက်ကိုင်သုံးဖွဲ့ရဲ့ထုတ်ပြန်ကြေညာချက်မှာဘာတွေပါသလဲ။ဒါဟာအမျိုးမြင်ရှိတဲ့ကြေညာချက်ဖြစ်ပါရဲ့လားဆိုတာဆွေးနွေးတင်ပြသွားပါမယ်
။လက်နက်ကိုင်သုံးဖွဲ့ရဲ့ကြေညာချက်ပထမအပိုင်းမှာနိုင်ငံတကာမှာတရားစွဲခံရတဲ့ဖြစ်စဉ်၃ခုကိုတန်းစီဖော်ပြထားပေမဲ့တမှုချင်းစီကိုတော့တိကျဖော်ပြထားတာမတွေ့ရပါဘူး။တကယ်တော့ကြေညာချက်ထဲမှာဖော်ပြထားတဲ့အရေးယူမှု၃ခုဟာတစ်ခုနဲ့တစ်ခုသဘောတဘာဝချင်းမတူညီပါဘူး။ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိစ္စကတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေမှာမြမတက်မတော်ကရာဇဝတ်မှုကျူးလွန်တာမျိုးရှိမရှိစုံစမ်းစစ်ဆေးဖို့ခွင့်ပြုလိုက်တဲ့အခြေအနေပါ။International Jurisdiction နိုင်ငံတကာတရားစီရင်ပိုင်ခွင့်မှုအရအာဂျင်တီးနားနိုင်ငံမှာအမှုဖွင့်ထားတာကရိုဟင်ဂျာအရေးလှုပ်ရှားသူတွေကနေမြန်မာနိုင်ငံတမရတွေဖြစ်ခဲ့ကြတဲ့တမရဟောင်းဦးသိန်းစိန်ဦးထင်ကျော်နဲ့လက်ရှိတမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဖက်ခေါင်းဆောင်တွေကိုရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဖွင့်ထားတဲ့အမှုပါဂမ်ဘီယာနိုင်ငံက ICJ မှာဆွဲဆိုထားတာကတော့မြန်မာနိုင်ငံကိုဖြစ်ပါတယ်။လက်နက်ကိုင်သုံးဖွဲ့ရဲ့ကြေညာချက်မှာမြန်မာတပ်မတော်ကိုပဲတီးတန့်ရည်ညွှန်းဖော်ပြခဲ့ပေမဲ့အမှုသုံးခုလုံးကတရားစွဲဆိုမှုတွေကိုအပြည့်အဝထောက်ခံတယ်လို့ဆိုလိုက်တဲ့အတွက်တပ်မတော်တွေမကရွေးကောက်ခံသမ္မတတွေဒေါအောင်ဆန်းစုကြည်လိုလူထုခေါင်းဆောင်အပါအဝင်နိုင်ငံကိုတရားစွဲတာကိုပါထောက်ခံလိုက်တဲ့သဘောတည်ရောက်နေပါတယ်
။ထုတ်ပြန်ချက်ဒုတိယပိုက်မှာတော့190ကျော်ကြာပြည်တွင်းစစ်အတွင်းမြန်မာတပ်မတော်ကိုစစ်ရာဇဝတ်မှုအမျိုးမျိုးကျူးလွန်ခဲ့တယ်ဆိုပြီးဆွတ်ဆွဲထားပါတယ်။ပြည်စစ်အတွင်းမြန်မာတပ်မတော်ကစစ်ရာဇဝတ်မှုတွေကျူးလွန်တယ်လူခွင့်ရချိုးဖောက်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်ဟာအဖြစ်ဆန်းတော့မဟုတ်ပါဘူး။190ကျော်ပြည်စစ်ကာလအတွင်းမြန်မာတပ်မတော်ဘက်ကရော Daina Lenagai Puri Bawe, Dorin Lenagai Puri, Julung, Sia Zumudi, Luque Chopa Muri Sura, Biomasone, Shike, Shinize Pipare. Dari Biosone, Daina Lugene, Gue Ochoque, Gue Biatangue, Ferre Birozu Yala Limelo, Mamiolina Mau.
Topian Jay, Dika Ane Takaro, Leshi, Yamanangama, Yukokan, Suyane, Suya Laoma, Yamuni, Damirosubi, Iazu Naku Shinide, Surago. Queta Tajin Mashirawa, Leshi Dong Sansuchi Usone, NLD Suya Suraha, a Yesiana Shinu Kika, a Pine Camp, Tikabi, Diduluru, the Kene, Yuete, Dimyamujao, Natong Sachakunima, Dalare, Suya Tibare, Nibong Yazwa, Dirin Sit Dream, Sit Yazwemu, Julongere, a Poesi Mahodalu, Leshi Nanganga, Taiwanga, Jimare, PRG, Benide, Yakandinega, Muslimi, Trapi Yare, Jatanago, Pandidu, Satindu, ပြုလုပ်သူလည်းမဟုတ်ခဲ့ပါဘူးအဲ့ဒါနဲ့ဌာနပြီးပြည်ရင်းစစ်ရစဲအောင်စူးစမ်းနေသူရခိုင်ပြည်နယ်ကပြည်ထနာပြည်လည်အောင်လုပ်နေသူငင်းငယ်ရရအောင်ဖက်ဒရယ်ပြည်ထောင်စုတိဆောက်နိုင်အောင်စူးစမ်းနေသူတွေဒါဖြစ်ပါတယ်အဲ့ဒီလိုအစိုးရမျိုးကိုမြန်မာတပ်မတော်နဲ့တရားနယ်ထားပြီးစစ်ရာဇဝဲမှုတွေအတွက်တာဝန်ခံခိုင်းတာမျိုးဟာမှန်ကန်တဲ့သဘောထားလို့မဆိုနိုင်ပါဘူး နောက်တစ်ခုကတော့နိုင်ငံကိုတနည်းအားဖြင့်အစိုးရကနေဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲမှုကိုထုတ်ပြန်ကြမှာထောက်ခံထားတဲ့ကိစ္စပါဂျီနိုဆိုက်လုပ်တဲ့ဆိုတာအလွတ်အလွန်ကြီးမားတဲ့ရာဇဝတ်မှုကြီးပါဒီစကလုံးကိုယ်တိုင်ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီကနေကျူးလွန်မျိုး၆တန်းကျော်ကိုတပ်ဖြတ်ပြီးကျူးလွန်ခဲ့တဲ့ရက်စက်တဲ့ရာဇဝတ်မှုကြီးကန ဒီမကျွလွန်မှာဘူးလို့ဘသူကမှမျက်စိမှိတ်ငင်းနေတာမျိုးမရှိပါဘူးဒါပေမဲ့အဲ့ဒါတွေဟာဂျီနိုဆိုက်အစ်မဟုတ်ပါဘူးတနည်းအားဖြင့်လက်ရှိအစိုးရဟာတမရော်ကဂျီနိုဆိုက်လုပ်နေတာကိုအကာအကွယ်ပေးနေတဲ့အစိုးရမဟုတ်ပါဘူးဆိုတာကိုပဲငြင်းချက်ထုတ်ICJတရားရုံးမှာရင်ဆိုင်ဖြေရှင်းဖို့ပြင်ဆင်နေကြတာပါ
ကြောက်လက်နက်ကင်သုံးဖွဲ့ရဲ့ယက်တီချက်ဟာအစိုးရနဲ့မြန်မာနိုင်ငံသားအများစုကြီးရဲ့ယက်တီချက်တွေနဲ့ဖြောင်ပြောင်ကြီးဆက်ကျင်နေတာတွေ့မြင်ရပါတယ်။တကယ်လို့အဲ့ဒီလက်နက်ကင်သုံးဖွဲ့ဟာပြည်တွင်းငြိမ်းချမ်းရေးပြဿနာဖြေရှင်းရမှာအိန္ဒိယတရုတ်နိုင်ငံထဲထဲဝင်ပါဝင်ရေးအမြဲတစေတောင်းဆိုနေတဲ့အဖွဲ့တွေဖြစ်ပါတယ်။အခုလည်းနိုင်ငံကိုထိခိုက်ကြရှုံးအောင်လုပ်နေတဲ
မတ်ချက်ထင်ဟန့်ချက်တစုံတရာလည်းမတွေ့ရပါဘူးခင်ဗျာ
ဥစီသူအောင်မြင်ပြည်ရင်သတင်းတန်တက်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ရအောင်ပါရှင်
ပါရှင် VOY ရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOY မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ Facebook စာမျက်နှာပေါ်ကအမှတ်ချက်လေးတွေကိုအရင်ပြောပြပေးခြင်းပါတယ်။မမဖို့ဆိုတဲ့ဒီ Facebook စာမျက်နှာပိုင်ရှင်ကတော့မင်္ဂလာရှိသောနန္ဒကနေများစွာဖြင့်ရယူပိုင်ဆိုင်နိုင်ပြီးထာဝရကိုစိတ်နှဖျား VOA ညကိုမောင်နှမတွေရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးပါတယ်ရှင်တဲ့ကျေးဇူးထူးတင်ပါတယ်နော်တောသားကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့သူကတော့ဒီကျွန်တော်တို့ VOA ဝိုင်းတော်သူတယောက်ဖြစ်တဲ့နန်းလောင်အစီအစဉ်ကျင်ညာတာပါတီဖြစ်စီမပါတီဖြစ်စီအဲ့ကျွန်တော်တို့ရဲ့ VOA စာမျက်နှာတော်တော်များများမှလာရေးထားလို့ကျွန်တော်သတိထားမိပါတယ်ဒီတောသားကြီးဆိုတဲ့တော်ရရှင်ကမန္တလေးပူဆွေးချင်းကင်းရှင်ရဲ့ထာဝရအေဂျင့်မှုနဲ့ပြည်စုံပါလေတဲ့ခက်တူတူပဲဆူတောင်းပေးလာပါလေဟုတ်ကဲ့နန်းလောင်ကိုစားအထူးကျေးဇူးတင်ပါတယ်လို့ပဲပြောချင်ပါတယ်နော် VOA ကိုနားဆင်လာတာနှစ်ပေါင်းများစွာကြာလာပါပြီဆိုတဲ့တော်ရရှင်တချို့ကလည်းကျွန်တော်တို့နှစ်တကူလက်ဆောင်တော်ရရှင်တွေကိုပို့ပေးနေကြတာလက်ဆောင်လေးတွေကိုကျွန်တော်တို့ကပို့ပေးမယ်လို့မကြောင်ညာရသေးပေမဲ့လည်းဝိရိယရှိရှိနဲ့တောင်းလာကြပါလေတော်ရရှင်အောင်မြတ်စကား
မင်္ဂလာပါခင်ဗျာVOA ကိုအမြဲနားဆင်လာတာနှစ်30ကျော်ပြီဖြစ်ပါတယ်။ရေဒီယိုဖြင့်နားဆင်ဖြစ်ပါတယ်။ရခင်ကတော့ VOA ကိုအမြဲလို့စာရေးဖြစ်ပါတယ်။2020အတွက်ပြက်ကလေးလက်ဆောင်လိုချင်ပါတယ်။2013နှစ်ကတစ်ချိန်လက်ဆောင်ရဖို့ပါတယ်။ရေဒီယိုလည်းမဲပေါက်ဖို့ပါတယ်။ VOA မှာဝိုင်းတော်သားများအားလုံးရှင်လန်းချက်နေကြပါစေ
။သူ့လိုပဲဒီတော်ရရှင်နန်းသိန်းသိန်းကြီးကလည်း VOA ငင်းငယ်လေးတွေကနားထောင်လာတာပါတဲ့။အခုဆိုရင်အသက်တော်တော်ကြီးပြီလို့ VOA နားထောင်တဲ့တက်တန်လည်းတော်တော်ကြာပါပြီလို့ရေးလာပါတယ်
။ VOA ကို96တန်းလောက်ကလေးကနားထောင်လာတာလေ။အခုတော့65နှစ်ရှိပြီပေါ့။ KSSF VOA ဝိုင်းတော်သားတွေရဲ့တင်ဆက်မှုကိုကြိုက်ပါတယ်။တင်းငင်းနေနေစင်းနေကန်းကိုအထူးမှန်ကန်ကြောင်းလေးထောက်ခံပါတယ်။မအေးတနာကြောကြီးအန်တီအတွက်တက်ကလေးလေးတစ်ခုလောက်အမှတ်တရလိုချင်တာ။UA ဝိုင်းတော်သားတွေအားလုံးဘေးပြာဝေးကွာငြိမ်းချမ်းသာယာကြပါစေ
။ဟုတ်ကဲ့ပါကျွန်တော်တို့ပြက်ကြရင်လက်ဆောင်ပေးဖို့တော့တော်ရရှင်တွေကိုမကြင်ညာသေးပါဘူးနော်။ဒါပေမဲ့နှစ်တကူပေးနေကြထုံးစံတိုင်းတော်ရရှင်တွေကိုလက်ဆောင်ပို့ပေးမယ်ဆိုရင်တော့ဒီအန်တီနန်းသိန်းသိန်းကြီးရောနောက်ပြီးတော့တော်ရရှင်ကိုအောင်မြတ်ဆက်ရဲ့လိပ်စာကိုရောကျွန်မဆက်ဆက်ထည့်ပေးလိုက်ပါမယ်။အခုလည်းကမှတ်ထားပြီးပါပြီ။ VOA ကိုနှစ်ရှည်လာများနားထောင်လာကြတယ်ဆိုလို့ကျေးဇူးအထူးတင်ရှိပါတယ်ရှင်။ဒီ Facebook စာမျက်နှာပေါ်မှာဖော်ပြပေးထားတဲ့သတင်းတွေကိုဖတ်ရှုပြီးတော့သတင်းတွေကအမှတ်ချက်တွေကြောင့်တော်တော်ကိုစိတ်အနှောင့်အယှက်ဖြစ်ရပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့ထက်မြက်ကျော်ဆိုတဲ့တော်ရရှင်မှာ Messenger မှာစာရေးပြီးတော့ပို့လာတာဖြစ်ပါတယ်
။ VOA သတင်းနားထောင်ဖို့လဲကြောက်နေရတယ်လူတွေရေးကြတာဟာရုပ်ရုပ်မှာမှပတ်ပတ်ဆက်ဆက်ပဲနေရင်ထိုင်ရင်ကိုငရဲကိုယူနေတယ်လို့ပါပဲကိုကကိုနိုင်ငံသားတွေကိုအထင်ကြီးလေးစားခဲ့တာဒီလောက်ရုပ်မှာပတ်ဆက်စွာနဲ့ Facebook ပေါ်မှာရေးကြမယ်လို့မထင်ခဲ့မိဘူးအခုခေတ်လူငယ်တွေစိုးသွမ်းတာကန်းကုံအောင်ပါပဲ။တည်င်းနဲ့မဆိုင်တဲ့ဆဲနီးတွေကိုဖျက်လိုက်လို့မရဘူးလား။အရန်စိတ်ဆင်းရဲရပါတယ်။ဆဲနီးတွေကကန်းကုံအောင်ပါပဲ။အားလုံးကိုနှုတ်ဆက်ပါတယ်။ကျမ်းပါပြီလူဝင်ဆန္ဒပြေဝကြပါစေ
။ဟုတ်ပါရဲ့အဲ့လိုမျိုးကျမတို့စီကိုအပြုစစ်ဖြစ်တဲ့စာတွေဟိုအနိုင်ကျင့်ရေးသားတဲ့စာတွေနေ့စဉ်နဲ့အမျှရေးသားပေးပို့နေကြတာမှန်ပါတယ်။ Cyber Bullying ဒီ Online ပေါ်ကနေပြီးအနိုင်ကျင့်တာပေါ့နော်။ကျမတို့ကတော့ကိုလုံးရမယ့်အလုပ်ကိုပဲဆက်လုပ်ဖို့အားလုံးစိုက်ပါရဲ့ကျမတို့စီစာရေးလာတဲ့တော်ရရှင်လိုမျိုးမှန်ကန်တဲ့သတင်းတွေလိုအပ်တဲ့သူတွေသတင်းမှန်တွေပေါ်ပေါက်ဖို့အတွက်ကျမတို့ဆက်ပြီးတော့အလုပ်လုပ်နေတာပါဟိုဒီတော်ရရှင်နေနဲ့အဲ့လိုဟိုရေးလာတဲ့မှတ်ချက်စကားတွေကြောင့်မှတ်ချက်တွေဖတ်ရလို့တော်တော်လေးကိုစိတ်ညစ်ညူရတယ်ဆိုတာလည်းကျမတို့နားလဲပါတယ်ဒါကြောင့်မလို့တစ်ခါတလေတော့အဲ့လိုမျိုးမှတ်ချက်တွေကိုတော့ပြန်တော့ဖတ်မနေပါနဲ့လို့ဒါအကြံပြုချင်ပါတယ်နော်မလို့လားအပ်တဲ့စိတ်ဖြစ်စုမှုတွေရမှာဆိုလို့ပါအခုလိုမျိုးစာရေးပြောလာတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကျွန်တော် video ရအစီအစဉ်တချို့ကိုနားထောင်ပြီးတော့နောက်ထပ်အစီအစဉ်တချို့လည်းထပ်ပြီးတော့တင်ဆက်ပေးပါအောင်လို့ပြောလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးစင်ပါတယ်
။မတတ်နိုင်ဘူး။ကော်နီရဲ့စေတချင်းစာသားတော့မဟုတ် VOA ကိုပဲအပူကတ်ရမှာပဲ။အခုလေးတွင် Bloomberg TV Breaking News မှာ Facebook Boss Mark Zuckerberg ရဲ့ Facebook ကဝန်ဆောင်မှုပေးမဲ့ Liberal ငွေကြေးကိစ္စလွတ်တော်ရှင်းပေါ်မှာစစ်ဆေးမင်းမျက်နှာဖြေကြားနေတာတွေ့လို့သိကျင်တာပေါ်လာလို့ပါ။အခြေတလောက VOA က Bitcoin လို့ cryptocurrency digital currency မျိုးကိုတင်ပြသွားတာကြားလိုက်ပါတယ်။အဲ့ဒီမတိုင်ခင်ကတည်းကအဲ့ဒီ Bitcoin ကိုအပြောသဘောအပြင်းလဲပြီးဘဟုတုတာလည်းရဝယ်ရောင်းဈေးကစားဖို့လုပ်ခဲ့ပြီးနဲ့သူ့ဈေးကလက်လန်းမမီနိုင်တော့အောင်ဒီ unit ကို US 1000တန်ဖိုးရှိနေတဲ့အချိန်ဖြစ်နေတော့သိစိတ်မဝင်စားပါ။အခု Facebook ကဝန်ဆောင်မှုပေးမဲ့ Liberal ငွေကြေးကိုကြားရတော့မြန်မာပြည်သူအများစုကလည်း Facebook သုံးနေသူများဖြစ်လို့ပြန်စိတ်ဝင်စားလာတာကြောင့် VOA အနေနဲ့စီးပွားရေးကဏ္ဍကပဲဖြစ်ဖြစ်အဲ့ဒီငွေကြေးများတစ်ခုနဲ့တစ်ခုအပြင်လက်ရှိကဘာသုံးငွေကြေးများနဲ့နှိုင်းရင်အာသာချက်အာနေချက်ရှေ့အလားအလာများကိုလိလသုံးသပ်ပြီးဘဟုတုတဝေငှပေးဖို့အကြံပြုမြစ်တာရက်ခံပါရခင်ဗျာ
ရှောင်းဝင်းဆိုတဲ့တော်ရရှင်မေးလာတာဖြစ်ပါတယ်ဟုတ်ကဲ့ပါကိုစဝင်းကြီးကျမတို့စီကနေပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာနည်းပညာတည်းတည်းအကြောင်းတင်ပြပေးနေတဲ့မဆူမြေမော်ဒီအကြောင်းပြောပြခိုင်းပါမယ်နော်။ဒါနဲ့ဒီနေ့ကပဲကျမလည်းဒါကိုတိတိကျကျသိကျင်နေရပါ။ဒါနဲ့ပတ်တဲ့နည်းနည်းရေဖန်းတပ်ဖန်းတော့ပဲကျမသိပါရင်။ဒါနဲ့ဒီနေ့ကပဲသတင်းထဲမှာလည်းဖတ်လိုက်ရပါသေးတယ်။အာဖရိကနယ်ပွားနာမည်ကျော်ဒီအမေရိကန်ဆိုတော့အေကွန်တယောက်သူ့ရဲ့မွေးရဖြစ်တဲ့အာဖရိကတိုက်တိုးတက်ရေးတွေလူငယ်တွေကြားမှာဒီ cryptocurrency ဆိုတဲ့ digital ငွေကြေးစနစ်ထွန်းကားအောင်လုပ်ဖို့အတွက်ကြံစည်နေပါရင်ပြီးခဲ့တဲ့တစ်ရက်ကသတင်းထဲမှာပါတာပါ။စိတ်ဝင်စားစရာငွေကြေးစနစ်ဖြစ်ပါရဲ့နော်။မဆုမြတ်မွန်ဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းတင်ဆက်ပေးဖို့ဆက်ဆက်တိုက်တွန်းလိုက်ပါမယ်။ဒါနဲ့မြန်မာနိုင်ငံကအနိဋ္ဌာယုံသတင်းတွေရဲ့တင်မနေပါနဲ့။မြန်မာနိုင်ငံရဲ့စီးပွားရေးထိခိုက်မှာစိုးရိမ်မိပါတယ်လို့ရေးလာတဲ့တော်ရရှင်ကတော့ဖြိုးဝေမောင်ဆိုတဲ့တော်ရရှင်ဖြစ်ပါရဲ့။သူ့ဘာကိုစိုးရိမ်နေရပါလဲ
။အမတို့သတင်းဌာနကလည်းရခိုင်ကအကြောင်းပဲကဘာမှာချပြဖို့မြန်မာနိုင်ငံသတင်းဒီတစ်ခုပဲရှိတာလား။စုတ်ပြတ်နေတာပဲ။ကောင်းကွက်တွေနိုင်ငံသားတွေလာလေခြင်းအောင်အခြားသတင်းတွေတင်ကြပါဦး VOA သတင်းအခြေစိုက်ကရခိုင်နယ်ဇက်မှမို့လို့လားဒါမှမဟုတ်ပါလေတခါလာလေရခိုင်ကလားသတင်းစစ်ဖြစ်တာခင်ဗျားတို့ကအဲ့လိုတင်တော့အခြားနိုင်ငံကိုနိုင်ငံကိုလာလေမဲ့သူတွေဘယ်လာတော့မလဲဗျာအဲ့တော့နိုင်ငံမွဲပြီပေါ့ပြည်သူတယောက်အနေနဲ့အကြံပေးတာပါနိုင်ငံတိုးတက်ဖို့အတွက်မန်နိုင်တရက်ထဲပါဝင်တယ်လေဒီလောက်တင်ရင်ဘာကြောက်ဖြစ်တယ်ဘယ်ကစဖြစ်တယ် kuri belu amount yari sihir sura jambi weekend le. Kuro Thailand sih ya, nampaknya tu mungkin lakukan ni. Ajaran bila baca?
Okay, wah. Kupiowi mang soye nak le nale baca. Ramai cuma ruga le di jempa cini mah cipta ni jadi ringo. Si time timpiya ya baca, no. Oh, tadi mah kau lu supaya tiap mang cahalom ya baca sih. Nale nale melu temari, cisu temari. ยังพูดอะไรต่อราชินีสาริกุสเซปิโอพบยาเป็นจมาร์เอชิซาวรูตาสุเรตต่อราชิงาโรไอ้กายมิวเนสเซชาวเยกุยมีอาตีวิลเลมานีไทมาริที่ตุยเยกุเทมาอันนั้นเป็นเด็กเป็นวัยรุ่นยิ่งยามุพชินีวาริสุเรตุจงนิยาเอชินีกุคุลุซาเยปิโอยังพูดลาวาริจโนเอเยกาวินเอเนนับเพียงดูกะว่ามวยลาดีมาเซจุนเนนคุมกาโรวาบุว่าซาอปุดูนันดุยว่าซามาปาลาโดอไมเดเนนับเพียงมีอาเมียไปสู้กับเยวินยิ่งทวัลเลมชิโรบะ โซซงอ่ะวัชินังอ่ะโซซงมาในไต้หวันเพียงอันนั้นโซริโกคันซาลายรามาเนี่ยนั่นเสียจบวิบุรุษเจ้าหน้าที่ไม่วัชินังจังละบ้าจังเลยเราไม่ได้บุสิจูบเพียงในวิบุรุษหลังลงมาลุยว่าไม่รู้ดูเรื่องว่าสิจูบเพียงในวิบุรุษวัชินังจังเสมาบุสิบิชิโร่ไม่ได้บ้าจริงดีละก็วัชินังยารันเนี่ยสิจูบแต่ดาราเราจริงดีบ้าดีวิโอไม่ได้จูบจามาจันดาบีอันนั้นโซกินเสียนบัวเนี่ย ทว่าเช่นสรุปตัดตัวนี้ได้หลายตายสักชาวยุคมาจงนี้อะไรอันนั้นรูปจะต้องมาโก้สายล่าลับเฉพาะตัวเช่นนี้ยังพูดจาอยู่ดีๆแบบที่มาเนี่ยเช่นมาเลยเด็กต้องอะไรตัวเช่นนี้ก็เลยเล็บไปโก้สีไปเช่นสำหรับวิวเองยังมาวันนี้ยังมีแต่จานเนี่ยวิวสีเจนเจนเสมอเลยเนี่ยเปิดตัว อาจารย์เป็นวิเวนจีเน่พี่รอวิวอีกอันหนึ่งพี่รอเนี่ยตอนเดือนสองแค่นั้นมาเด็กที่เชนเรียนและสังปาจีเน่แล้วพี่รอโค้ชวิจงนี่อะไรสิบเจ็ดวีนั่นไงยี่ชินเรียนเนี่ยเปิดตัวก็วันที่นี้ยูซ่าจะดีกว่ายิ่งพูดยาเยี่ยงใจสุดเนาะจะมารอวิวอีกก็สายตาบุพิกขวายเนาะสายการีสับปูเมสุยวิวเอเมริกันแต่ยามาวันสี่เซนลงเลยมือพี่รอสายจิตาแม่ชี้อย่างอะไรเงาเจ้าสารายจีสุพิวสายตาหนังจาวารีอีเมลพี่ปูเมสุย เพิ่มมิเซตวิวในนิวส์ทรัคคอมโฮยามาพิมาเป็นสามยาสิ่งสูบพิโอยินไหมไหมเฟซบุ๊กต้องพิโอเรตุเรนี่เนี่ยเลยมารู้ที่ยามาพิการเป็นสามยาสิ่งเป็นสายเด็ดขามาเลยเฟซบุ๊กสามยานามาลาพิโอยินตาไหมไหมเนาะเฟซบุ๊กมาพิโอยามาไว้สามยานาพิเตพิโอเพิ่มมิสนิวส์เรียสามยานาโกตัวพิโอจะมารู้สิ่งของเมสเซจโฟนไหนตัวเดียวแม้จะดูเลยลาพิโอยินไหมไหมตอนนี้สิ่งที่ก็ต้องเปลี่ยนเป็นพิโอลาจามาเรโกสามยานจูจูนี่มาเอง
ผู้สับเปลี่ยนเดินทางมาในตัวเชียงที่ยาคุณเล่าปีจะมาเองเสียสกายนั้นเดินทางมีเงินมีเงินจ้างหนุนเดินทางยามาคงนายก็จอมมุนัยขอมุมุสุเรตัวเชียงอ่ะรอฟิวยูพูดได้อารมณ์มึงลาวาลุนนักคอนเซปต์ยาจีสุดยอดตัดเชนเลยทุกดาวน์ลาวายจนเอาไม่มีหาโลกาจีเอกันนักเสด็จทว่าควาระกูเนตีดีพี่บ่าวีจนเอาชีเนียนเฮียกันนี่ไม่กูเล่าจีกรอไลบาร์เอ
ก็มีแน่นกว่าฟิวเอต่อตาเชียงมีอารมณ์ด้วยเห็นราทุ่งยืนตีสูท่าเลยมีตาดูกระโดดไปตัดเชนเลยทั้งเรื่องปีจีจมาร์เลยตัวเชียงมุดดาวน์ลาลับเฉยไปโอเคดีรอดีจะไปดีตัวเชียงดาวน์ท่าให้ตัดเชนเลยเนี่ยทั้งเรื่องเปลี่ยวเปลี่ยวไปจมาร์เลยเนาะเห็นราทุ่งยืนตีสูท่าเลยมีตาดูกระโดดไปสุดเลยตัดเชนเลยอารมณ์เนี่ยใช่ขนาดไหนไม่รู้ยังเลยไหมน่าเสียใจกับเอาเสีย
น้องกันยังไงก็ยังไม่รู้แม้ว่าเวนี่จะฆ่าตายจะเลี้ยงเนี่ยต้องเรียนมาเย็นเย็นจะสาวมาอะไรจะเวน้องกันจะมาจ้าต้องกันจะยังอยู่ไงอย่างนี้ คิดต้องเป็นคิดต้องเป็นไม่มาดูยาลีลีโอ้ยดูยาลีลีในใจฟ้าตาตมียาก็ดูชัดรู้ว่ายาลีนี่มัวดาวอยู่ในหัว
ဘာဘတော်ကပြည့်နဲ့လူပြအောင်သိပေမှတ်ခြင်းမတန်းမြအောင်ပြန်မှန်းကြည့်တော်မွေးမြို့မှန်းလို့တောင်းတော်ရလေရုပ်ရှင်ပြည့်နဲ့မေမေခင်ဗျားထွင်ရည်တိဆိုထားရဲ့မိသားစုကတော်ဝဲဆိုတဲ့တခြင်းကိုနားဆင်ကြရတာပါ မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအေမြန်မာပိုင်းတောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ ကျမတို့ VOA Internet ဆာမျက်နှာမှာလဲသွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ bambis.voanews.com
ဖြစ်ပါတယ်။ဗီဒီယိုကိုလဲစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကလလရဲ့ကြီးအန္တရာယ်ကြီးကလေးကဆက်ကငန်းသက်ခါတုံ့ကြရလေမကောင်းမြတ်တာဟောကောင်းရလို့လို့ယင်းဒီပေဝေးလေးအတတ်ကိုလဲပြင်းလေး ရင်းမြရင်ငါမလေးဒီမှာတော့မြတ်တာမျိုးနဲ့သံသမီးတို့ကိုလည်းမြို့ထုံးကမရှိခဲ့လေတို့ဖရာတော်မှာလူတလုံးကိုမွေးချင်းနန္ဒအိုင်ဝင်ကျေးဇူးရှင်မိဘနှပေါင်းအဘူးသံသမီးတို့ပါတယ်
မေးစံကကြစီစဉ်တက်ဆက်ပေးနေတဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုတနင်္လာနေ့မနက်ခင်းမှလဲနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်အခုမခင်ဖြူထွေးနဲ့ကိုငင်းချန်းတို့စီစဉ်တက်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါဘယ်ဂျီနိုင်ငံကကောင်လေးတယောက်ဟာအသက်
၄၅ရှိတာဖြစ်ပြီးဘယ်ဂျီယံနိုင်ငံအိုင်ဟိုဗန်နီးပညာတက္ကသိုလ်ကလျှက်စစ်အင်ဂျင်နီယာဘွဲ့ကိုလာမည့်လာကြရင်ရမှာပါ။စာဗီယာအမေရိကန်တီထွင်သူနီကိုလာတက်စလာကိုအားကျတဲ့ဆိုင်မွန်ဟာကိုလက်အင်္ဂါအထူတွေနဲ့ခန္ဓာကိုယ်အထူတွေကိုဖန်တီးဖို့စိတ်ဝင်စားပြီးဒါတွေကိုဆက်လက်တုတေသနလုပ်သွားမယ်လို့ပြောပါတယ်။သူ့အဖိုးအဖွားဟာနှလုံးရောဂါတွေဖြစ်တာကြောင့်လဲအခုလိုအစားထိုးက
ကျွန်တော်တို့ကမ္ဘာမှာတရားစွဲခံရတဲ့လူတွေရေးကြတာဟာရုံရုံမှာမှာပတ်ပတ်ဆက်ဆက်ပြားလေးတွေတီထွင်နေပြီးတော့ဒီစမ်းသက်ချက်ကနေသွေးလိုက်တဲ့ဆေးတွေအပေါ်အုံနောက်ရဲ့တုတ်ပြပုံကိုလေ့လာနိုင်မှာဖြစ်ပါတယ်။အခုလက်ရှိဒီကမ္ဘာဂင်းနစ်မှတ်တမ်းစာအုပ်မှာအသက်အငယ်ဆုံးဘွဲရကျောင်းသားကတော့အမေရိကန်ပြည်ထောင်စုကမိုက်ကယ်ကီယန်နီဖြစ်ပါတယ်။အသက်
ကင်မရာမြင်ကွင်းထဲကိုဝင်လာပြီးသတင်းပေးပို့နေတဲ့သတင်းတောက်ကိုလိုက်ဝေခဲ့ပါတယ်။သတင်းတောက်လာစောမန်နီကိုဟာအန်တနာသတင်းဌာနအတွက်မိုးလေဝသသတင်းတွေပေးပို့နေချိန်မှာအခုလိုဖြစ်သွားခဲ့တာပါ။အဲဒီဝက်ကသူ့ကိုတနေ့ကုန်လိုက်ကိုက်နေတာကြောင့်ငြိမ်ငြိမ်နေလို့မရဘူးလို့သတင်းတောက်ကအော်ဟစ်ခဲ့ပါတယ်။
ဒီနေ့ရဲ့ငံကအသက်ရှင်နှစ်အရွယ်ကောင်မလေးတယောက်ဟာကမ္ဘာစံချိန်တစ်ခုကိုချိုးလိုက်ပါတယ်။PTV စရူတာဟာချောက်ပြားရီအများဆုံးကိုလက်တစ်ဖက်ထဲနဲ့ချိုးပြလိုက်ပြီးတော့အိုရီဂါမီဂျပန်စက်ကူဂျိုးကြလေးတွေကိုလည်းအများဆုံးခောက်ပြလိုက်ပါတယ်။ချောက်ပြား၃၅၀ကိုမိနစ်၂၀အတွင်းမှာလက်တစ်ဖက်ထဲနဲ့ရိုက်ချိုးပြလိုက်တာဖြစ်ပြီးတော့အိုရီဂါမီဂျပန်စက်ကူဂျိုးကြလေးအခု၂၀၀ခုက Ashwini Anet ကပြောပါတယ်ရှင
်အမေရိကန်နိုင်ငံကအသက်12နှစ်အရွယ်ဂျိုနာသန်ဂျုံလေးတယောက်အယောင်တွေကိုပြန်မြင်ရတဲ့အတွက်ပျော်ရွှင်နေပါတယ်သူဟာ color blind အယောင်တွေကိုခွဲခြားမမြင်တော့တဲ့သူတယောက်ဖြစ်ပြီးသူ့အတွက်အထူးဖန်တီးထားတဲ့မျက်မှန်နဲ့အယောင်တွေကိုပထမဦးဆုံးအချိန်ဖြစ်ဘဝမှာခွဲခြားမြင်နိုင်ခဲ့တာပါအယောင်တွေမမြင်ရတာကိုလေးလာနေတဲ့မင်းနီဆိုဒါပြည်နယ်ကကျောင်းတစ်ခုရဲ့စာသင်ခန်းထဲမှာဒီမျက်မှန်ကိုပထမဆုံးတက်ကြည့်ခဲ့တာပါအထူးမျက်မှန်ရဲ့တန်ဖိုးကတော့ဒေါ်လာ350လောက်ကျသင့်ပါတယ်ဂျိုနာသန်ဂျုံရဲ့အမေဖြစ်သူကတော့သူ့သားအတွက်ဒီမျက်မှန်ကိုဝယ်ပေးမယ်လို့ပြောပြီးတော့တခြားအယောင်မမြင်ရတဲ့ကလေးတွေအတွက်လဲ GoFundMe Internet ဆမ်းမျက်နှာမှာရန်ပုံငွေရှာပြီးဝယ်ပေးမယ်လို့ပြောပါတယ်ခင်ဗျာ
ကိုငင်းချက်နဲ့မက်ကင်ဖြူထွေးတို့အစီအစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။ VOA ကနေအခုအသံလွှင့်နေတဲ့တနာ ਈ စာအစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းထိုမီတာ 20kHz 15113ည၊လိုင်းထိုမီတာ 25kHz 11823ည၊လိုင်းထိုမီတာ 32kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA American ဒါကနေပြီးတော့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်မယ်ရှင
်။ဟောင်ကောင်မှာထောင်နဲ့ချီတဲ့ဒီမိုကရေစီရေလှရှားသူတွေဟာဒီနေ့တနင်္ဂနွေနေ့နောက်ပိုင်းမှာဈေးတန်တွေနဲ့စီကားတဲ့ကျင်းစာကျွေးအရက်မှာဆွေးခဲ့ကြတဲ့အတွက်ရဲတပ်ဖွဲ့ကမြေယူပုံတုံးပြီးတော့လူစုခွဲခဲ့ပါတယ်ဒီမိုကရေစီရေလှရှားသူတွေနိုင်ငံစုဝေးချစ်တပ်ပွဲ၃ခုကိုလှုပ်ဖို့စီစဉ်ခဲ့တာဖြစ်ပါတယ်ဟောင်ကောင်မှာဒီမိုကရေစီလူခွင့်ရေးထောက်ခံတဲ့ဥပဒေကျမ်းတစ်ခုကိုသမ္မတထောင်ကလက်မှတ်ရေးထိုးလိုက်တဲ့အပေါ်ကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့လဲဆန္ဒပြတဲ့သူတွေဟာအမေရိကန်ကောင်စစ်ဝင်ရုံးရှိကိုတွားရောက်ခဲ့ပါတယ်ဆန္ဒပြသူများလောက်ကအဲဒမ်ဘရိုင်းပြည်ကနေအစိုးရအဆောက်အဦတွေကိုတွားရောက်ပြီးတော့ရဲတပ်ဖွဲ့ကမြေယူပုံအသုံးပြုတဲ့အပေါ်မှာစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်ထားရှိတဲ့အမေရိကန်နိုင်ငံရဲ့မူဝါဒနဲ့ပတ်သက်ပြီးအတော်လေးကိုစိတ်ပြတ်မိတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးအကဲဂျန်ဘီတူကဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးဂျာဝတ်ဆောင်ရွက်လိုက်ဖို့အတွက်အမေရိကန်ကတောင်ကိုရီးယားနိုင်ငံကိုလုပ်ပိုင်ခွင့်အပြည့်အဝမပေးထားဘူးလို့လည်းသူကပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်တွေစွန့်လွတ်လာအောင်အမေရိကန်အနေနဲ့မလုံးတွေပို့ပြီးတော့ပေးဖို့ကမ်းလှမ်းတင်တယ်လို့ဒီကိုရီးယားနိုင်ငံပေါင်းစည်းကိစ္စနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားသမ္မတကိုအကြံပေးနေတဲ့အကြံပေးကပြောကြားလိုက်တာဖြစ်ပါတယ်။စပိန်နိုင်ငံမဒရစ်မြို့မှာလည်းဖြစ်လည်လာနေမှာစတင်ချင်းမမေရာသီလူဆိုင်ရာညီလာခံကိုကမ္ဘာတစ်ဝှမ်းမှာရှိတဲ့နိုင်ငံပေါင်း100လောက်ကကိုယ်စားလှယ်ဒီတက်ရောက်ကြမှာဖြစ်ပါတယ်။အယ်ဘေးနီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းမှတ်ကငရင်လုတ်ခဲ့တဲ့ပြီးရဲ့နောက်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အယ်ဘေးနီးယားနိုင်ငံကိုငွေကြေးထောက်ပံ့နေတဲ့ကျောင်းကျင်သူတွေရဲ့အကူအညီတွေပေးကြဖို့ကိုအယ်ဘေးနီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။အယ်ဘေးနီးယားတနိုင်ငံနဲ့ပြည်လဲတီဆောင်ရေးလုပ်ဖို့တော့မဖြစ်နိုင်ဘူးလို့လည်းဝန်ကြီးချုပ်ကဒီကနေ့မှာပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေတူဘင်စကီဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32/40/48အပြင်ဒုတိယနိုင်ဘက်မှာလိုင်းလမ်းမီတာ190ကနေပြီးတော့လဲတိုးချဲ့နှာစင်နိုင်ပါတယ်။ VOE ကိုနှာစင်ပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.